Welcome to the Voice of America in Burmese.
Mingla mane kima shen tawda shen a long sik chan da ku chan ma cha ba si. View American ta ye 2021 October la 4 ye inga ni mane phe season re go American Bureau of Washington DC myo ro ga ni line lo meter 2440 ne 51 ne View Facebook sa ne na ga ba dai yai thon ne pe ni ba si.ကျမကခင်မျိုးတက်ပါဒီနေ့မနက်ခင်းသတင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင
်မင်္ဂလာမနက်ခင်းမှာသောရရှင်များရှင်ကျမသင်္ကီထိုက်ပါမိုင်းအင်ဂျင်နိုင်တဲ့အတူဒီမနက်ခင်းသတင်းတွေကိုတင်ပြပေးပါမယ်အာဆီယံရဲ့မြမအရေးကြိုးပမ်းမှုမှာစစ်တပ်ဘက်ကအပြုသဘောတုံ့ပြန်မှုမရှိကြောင်းမြမအရေးတိုးတက်မှုမရှိကြောင်းအာဆီယံနိုင်ငံခြားရေးဝန်ကြီးများဆွေးနွေးပွဲအပြီးမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကပြောပါတယ်အင်းစိန်မှာဖန်ထားတဲ့ American သတင်းသမား Danny Fester ကိုနောက်ထပ်ရာဇဝတ်မှုတစ်ခုထပ်တိုးပါတယ်။ American နိုင်ငံခြားရေးဝန်ကြီး Anthony Blinken ပြင်သစ်ကိုရောက်နေပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်နားဆင်ကြရပါမယ်ရှင်
။ကျေးဇူးတင်ပါတယ်ရှင်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြီးမှာတော့ Dawson City ပေါ်မှာတရားဆွဲဆိုနေတဲ့အမှုတွေရဲ့နောက်ဆုံးအခြေအနေကိုပထမဆုံးတင်ပြပေးမှာပါ။အဲ့ဒီနောက်မှာတော့
Because of the worsening situationI think ASEAN expected that after the ASEAN meeting on with Myanmar.
All ASEAN ဆင်ပြိုင်အဖွဲ့ကဒေဗီစတော့တာပါအချိန်နှီးဆိုးလာနေတဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ ASEAN နိုင်ငံတွေရဲ့သဘောထားဘယ်လိုရှိနေလဲဆိုတာကိုကြားကြရမှာပါ။ဒါအပြင်တရုတ်မြန်မာနယ်စပ်ဂိတ်တွေပိတ်ထားတဲ့အတွက်ကြုံနေရတဲ့အခက်အခဲတွေရွှေတရိကန်ဒေတာမှာမိုးရေဂိုင်းဝင်တွေဖမ်းမိတာနဲ့ပြင်သစ်စီကနေစစ်တမ်းဘောတွေကို Greek ကနေဝယ်ယူတော့မယ်ဆိုတဲ့အကြောင်းတွေကိုတင်ပြပေးမယ်ပြင်အပတ်စဉ်တင်ဆက်နေကြစီးပွားရေးနဲ့ Blogger တွေပြောသမျှခန္ဓာတွေကိုလည်းနောက်ပိုင်းမှာနားဆင်ကြမှာပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြပေးမှာပါ
အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့မြန်မာဆက်ရအထူးကိုယ်စားလှယ်ရဲ့ကြိုးပမ်းမှုတွေမှာစစ်တပ်ဘက်ကအပြုသဘောတုံ့ပြန်မှုမရှိကြောင်းမြန်မာရေးသိသာတဲ့တိုးတက်မှုမရှိကြောင်းအင်ဒိုနီးရှားနိုင်ငံသားဝင်ကြီးကသတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒေတာရင်းနိုင်ငံတွေကနိုင်ငံသားဝင်ကြီးတွေတင်းနယ်လာနေဆွေးနွေးပွဲပြီးလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအင်ဒိုနီးရှားနိုင်ငံသားဝင်ကြီးရက်နိုမာဆူရီကအခုလိုပြောတာဖြစ်ပါတယ်စစ်ကောင်စီကြီးကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုတိုင်တက်ရောက်ခဲ့တဲ့မြန်မာအာဆီယံထိပ်သီးညီလာခံကဘုံသဘောတူညီချက်၅ရက်ချမှတ်ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံရေးပြည်ပခန့်မှာပါဝင်ပတ်သက်သူအလုံးနဲ့ညှိနှိုင်းဆောင်ရွက်နိုင်ရေးအတွက်မြန်မာဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကိုလည်းခန့်အပ်ထားတာပါအာဆီယံအထူးကိုယ်စားလှယ်ဘရူနိုင်းဒုတိယနိုင်ငံခြားဝင်ကြီးအီရာဝန်ယူဆပ်ကမြန်မာနိုင်ငံမှာအာဆီယံဘုံသဘောတူညီချက်၅ရက်ကိုလက်တွေ့အကောင့်ထဲဖော်မှုဆိုင်ရာအစီရင်ခံစာကိုတင်သွင်းခဲ့ကြောင်းလည်းအင်ဒိုနီးရှားနိုင်ငံခြားဝင်ကြီးကကြေညာချက်မှာပြောပါတယ်အာဆီယံရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံတွင်သက်ဆိုင်သူအလုံးနဲ့တွေ့ဆုံရင်းနဲ့သွားရောက်ခွင့်ရရေးအခက်အခဲတွေအပါအဝင်အခက်အခဲတွေကိုတင်ပြခဲ့တယ်လို့လည်းသူကပြောပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံအများစုကတော့မြန်မာဆိုင်ရာအာဆီယံဘုံသဘောတူညီချက်အကောင့်ထဲဖော်မှုနဲ့ပတ်သက်ပြီးစိတ်ပြတ်နေကြတယ်လို့လည်းအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။မြန်မာစစ်တပ်ဘက်ကပူးပေါင်းဆောင်ရွက်ဖို့စင်ကာပူနိုင်ငံခြားရေးဝန်ကြီးကလည်းတိုက်တွန်းပါတယ်။စစ်ကောင်စီဘက်ကတော့ဒီကိစ္စအပေါ်ပြောဆိုချက်မရှိသေးပါဘူးရှင်။
မြန်မာနိုင်ငံရေးဆိုင်နေရတဲ့အကြက်အတဲကိုဖြည့်ရှင်းဖို့စစ်ကောင်စီအနေနဲ့တိခံပါရှင်အမှုမစစ်ဆေးပဲလေးလကျော်အထိမ့်သိမ်းခံခဲ့ရတဲ့အမေရိကန်သတင်းစာဆရာ Danny Fester ဟာနောက်ထပ်ရာဇဝတ်မှုတစ်ခုနဲ့ထပ်မံဆွဲဆိုခံရတယ်လို့သူ့ရဲ့ရှေ့နေကပြောကြားလိုက်ပါတယ်ရန်ကုန်ခြေဆိုင် Frontier မြန်မာ online သတင်းနဲ့စီးပွားရေးမဂ္ဂဇင်းအမှုဆောင် Editor Danny Fester ကိုအာဏာပိုင်တွေကမတရားအသိအဥပဒေနဲ့ထပ်မံဆွဲဆိုတာဖြစ်တယ်လို့ရှေ့နေဦးတန်းစောင်ကပြောကြား AP သတင်းကိုကိုးကားဖော်ပြပါတယ်သူ့ပေါ်ပထမဆွဲဆိုထားတဲ့အမှုဟာရာဇသက်ကြီးအဥပဒေပုံမှ905ကကြီလှုံ့ဆော်မှုဖြစ်ပြီးပြစ်မှုထင်ရှားစီရင်ခံရရင်ထောင်ဒဏ်3နှစ်အထိကြာခံနိုင်ရပြီးအခုနောက်ထပ်ဆွဲဆိုခြင်းခံရတဲ့မတရားသိမ်းအဥပဒေပုံမှအရပြစ်မှုထင်ရှားစီရင်ခံရရင်လည်းထောင်ဒဏ်2နှစ်ကနေ3နှစ်အထိကြာခံရနိုင်ပါတယ်အသက်38နှစ်အရွယ်ဒန်နီဖန်စတာဟာမြန်မာနိုင်ငံကထွက်ခွာဖို့လေရင်ပေါ်တက်ခါနီးမှအဖမ်းဆီးခံခဲ့ရတာဖြစ်ပြီးဘာအကြောင်းကြောင့်ဖမ်းဆီးတယ်ဆိုတာအတိအကျမသိရပါဘူး စစ်ဆိုးရပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒန်နီဖန်စတာဟာသတင်းသမားအလုပ်ထက်ပိုလုပ်ခဲ့တယ်လို့ပြောခဲ့ပါတယ်။ဒန်နီဖန်စတာကိုသူ့ကိုထိမ့်သိမ်းထားရှိရာအင်းစိန်ထောင်ဝင်းအတွင်းတရားရုံးမှာတနင်္လာနေ့ကရုံးထုတ်စဉ်ဒုတိယအမှုထပ်တိုးကြောင်းတရားသူကြီးကကြေညာလိုက်တာဖြစ်ပြီးနောက်ထပ်အသေးစိတ်ဘာမှမသိရဘူးလို့ရှေ့နေဦးတန်းစောင်ကပြောပါတယ်ရှင်။
မြန်မာနိုင်ငံမှာအခုညီလိုအပ်နေသူတွေထံကိုလူသားချင်းစာနာမှုအခုညီပေးသူတွေအဟန့်အတားမရှိဘေးကင်းလုံခြုံစွာသွားရောက်နိုင်ရေးတက်ဆိုင်ရာဘက်အလုံးကဆောင်ရွက်ပေးဖို့ကုလသမဂ္ဂကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ
်။ Colleagues there continue to be alarmed by the dire humanitarian situation due to the intense clashes and volatile security situation in many parts of the country.
နိုင်ငံတွင်ဒေသအများပြားမှာတိုက်ပွဲတွေပြင်းထန်ပြီးလုံခြုံရေးအခြေအနေမတိမငြိမ်ဖြစ်နေတဲ့အတောအတွင်းလူသားချင်းစာနာထောက်ကူမှုဆိုင်ရာအခြေအနေတွေလည်းယိုယွင်းဆိုးရွားနေကြောင်းမြန်မာနိုင်ငံမှာရှိနေတဲ့ကုလသမဂ္ဂအဖွဲ့ကပြောဆိုတယ်လို့အတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရတဦးဖြစ်တဲ့ဖာဟန်ဟတ်ကတနင်္လာနေ့နယူးယောက်ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒီနေ့အစောပိုင်းကစလို့နိုင်ငံတွေအုံအိမ်ဆွန့်ခွာထွက်ပြေးတင်းရှောင်ရသူနောက်ထပ်2,400နီးပါးရှိပြီးသူတို့ကိုအကာအကွယ်ပေးဖို့နဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့လိုအပ်နေကြောင်းလည်းသူကပြောပါတယ်ကုလသမဂ္ဂစာနာရေးခအဖွဲ့ WFP နဲ့မိဖက်အဖွဲ့တွေဘက်ကစက်တင်ဘာလအတွင်းကချင်ရှမ်းပြည်မြောက်ပိုင်းရခိုင်နဲ့ချင်းပြည်နယ်အတွင်းကနေရစွန်ခွာထွက်ပြေးရသူ3,600နီးပါးကိုစားနပ်ရိက္ခာနဲ့ငွေကြေးထောက်ပံ့မှုပေးခဲ့ကြောင်းနေရစွန်ခွာထွက်ပြေးသူတွေတိုးလာတဲ့အချိန်နေစားနပ်ရိက္ခာမလုံလောက်မှုနဲ့ဘေးဒဏ်တင့်လွယ်တဲ့အချိန်နေတွေကိုကုလသမဂ္ဂဘက်ကတုံ့ပြန်ဆောင်ရွက်နေတယ်လို့လည်းပြောပါတယ်မြန်မာနိုင်ငံအတွက်အရေးပေါ်အကူအညီပေးနိုင်ရေးအတွက်ပန်ကြားထတဲ့ရန်ပုံငွေရဲ့3ပုံ2ပုံပဲရသေးတာကြောင့်နိုင်ငံတကာဘက်ကလည်းမြန်မာနိုင်ငံအတွက်ရန်ပုံငွေထပ်တိုးထည့်ဝင်ချဖို့ကုလသမဂ္ဂကပန်ကြားထားပါတယ်ရှင်
မြန်မာနိုင်ငံရင်ဆိုင်နေရတဲ့အကျက်တဲကိုဖြေရှင်းဖို့စစ်ကောင်စီအနေနဲ့အာဆီယံအထူးတန်တမန်နဲ့ပူးပေါင်းဆောင်ရွက်ဖို့ညှင်းဆန်မယ်ဆိုရင်ဒီလအတွင်းကျင်းပဖို့ရှိနေတဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာမြန်မာအနေနဲ့ဖယ်ထုတ်ခံရနိုင်တယ်လို့မလေးရှားနိုင်ငံသားဝင်ကြီးကတနင်္လာနေ့ကတတိပေးလိုက်ပါတယ်မြန်မာအပါအဝင်အာဆီယံအဖွဲ့ဝင်10နိုင်ငံလုံးကအထူးတန်တမန်အဖြစ်ဘရူနိုင်းဒုတိယနိုင်ငံသားရေးဝန်ကြီးအေရဝွန်ယူဆက်ကိုဩဂုတ်လကသဘောတူရွေးချယ်ခဲ့ကြတာပါသူ့အနေနဲ့မြန်မာနိုင်ငံကိုတွားရောက်နိုင်ဖို့စစ်ကောင်စီနဲ့ညှိနှိုင်းနေဆဲပဲလို့သတင်းတွေထွက်ပေါ်နေပါတယ်တနင်္လာနေ့ကပြုလုပ်တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအထူးစည်းဝေးမှာမြန်မာအာဏာပိုင်တွေအနေနဲ့အထူးတန်တမန်ယူဆက်နဲ့ပူးပေါင်းဆောင်ရွက်မှုမရှိတဲ့အတွက်စိတ်ပျက်မိတယ်လို့မလေးရှားနိုင်ငံသားရေးဝန်ကြီးဆက်ဒနင်အယ်အဗ်ဒူလာကပြောဆိုခဲ့ပါတယ်ဒီအစည်းအဝေးကိုစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဥဝနမောင်လင်းလည်းတက်ရောက်ခဲ့တာပါပူးပေါင်းဆောင်ရွက်မှုတွေဟာတိုးတက်မှုမရှိဘူးဆိုရင်ဒီလနောက်ပိုင်းမှာကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ရှိနေဖို့ခက်လိမ့်မယ်လို့မလေးရှားနိုင်ငံသားရေးဝန်ကြီးကသူ့ရဲ့ Twitter မှာရေးသားထားပါတယ်ရှင်
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.13 ဘိုင်းဒိုမီတာ40 kHz 9413ဘိုင်းဒိုမီတာ51 kHz 5809နဲ့ဘိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအေမြန်မာဘိုင်းအစီအစဉ်ရဲ့အင်ကာနေ့မနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ပြင်သစ်နိုင်ငံပါရီမြို့တော်ကိုတနင်္လာနေ့မှာပဲအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ဆက်ရောက်သွားပါပြီ။ဥရောပမဟာမိတ်တွေနဲ့မပြေမလည်ဖြစ်စေခဲ့တဲ့ဩစတြေးလျဗြိတိန်နဲ့အမေရိကန်ပြည်ထောင်စုကြားသုံးနိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်မှုနောက်ပိုင်းပထမဆုံးအချိန်ဖြစ်တဲ့အမေရိကန်နိုင်ငံသားဝင်ကြီးပြင်သစ်ကိုသွားတာဖြစ်ပါတယ်။ပြင်သစ်နဲ့ပုဂ္ဂိုလ်ရေးရင်းနှီးတဲ့အမေရိကန်နိုင်ငံသားဝင်ကြီးအနေနဲ့အမေရိကန်နဲ့ပြင်သစ်ကြားဆက်ဆံရေးတိုးတက်လာစေဖို့ခီးစဉ်အတွင်းမှာကြိုးပမ်းလိမ့်မယ်လို့လည်းကြွမ်းကျင်သူတွေကခန့်မှန်းချပါတယ်ရှင်
အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံမှာရှိနေတဲ့ဂျော်ဒန်ဘီအဗ်ဒူလာရဲ့ပိုင်ဆိုင်မှုတွေဟာအထူးဆန်းမဟုတ်တယ်လို့မလျော်ကန်တဲ့ကိစ္စလည်းမဟုတ်ဘူးလို့ဘရင်အရာရှိတွေကပြောကြားလိုက်ပါတယ်။ကမ္ဘာတစ်လွှားနိုင်ငံခေါင်းဆောင်ဟောင်းနေနဲ့လက်ရှိခေါင်းဆောင်တွေရဲ့ချမ်းသာကြွယ်ဝမှုတွေလျှို့ဝှက်ပိုင်ဆိုင်မှုတွေကိုသတင်းသမားတစုကအထောက်ထားနဲ့တကွဖော်ထုတ်လိုက်ပြီးနောက်တစ်နေ့မှာပဲဂျော်ဒန်ဘရင်အနှံတော်ကအခုလိုတုံ့ပြန်လိုက်တာပါ။အရင်းအမြစ် 14 ခုကအထောက်ထားပေါင်း 12 သန်းနီးပါးကိုဝါရှင်တန်ခြေဆိုင် ICIJ လို့ခေါ်တဲ့နိုင်ငံတကာစုံစမ်းလေ့လာရေးသတင်းသမားများအဖွဲ့ကသတင်းသမား650ခန်းနဲ့ပူးပေါင်းပြီးဒီကိစ္စကိုစုံစမ်းဖော်ထုတ်ခဲ့ကြတာဖြစ်ပါတယ်ရှင်
ထိုင်ဝမ်ကသူ့ပိုင်တဲ့အဖြစ်ပြောထားတဲ့လေကြောင်းကာကွယ်ရေးစုံတဲ့ကိုတနင်္လာနေ့မှာတရုတ်ဘက်ကတိုက်လေယာဉ်50နှစ်စင်ထပ်မံဆေးလွတ်ခဲ့ပြီးထိုင်ဝမ်လေတပ်ဘက်ကလည်းကျူးကျော်လေယာဉ်ကိုသတိပေးဖို့အတွက်လေးရမြောင်နေ့အဖြစ်တက်လှန့်ခဲ့ပါတယ်။တရုတ်ကသူ့ပိုင်တဲ့အဖြစ်ပြောထားတဲ့ထိုင်ဝမ်ကတရုတ်အစိုးရဘက်ကလေယာဉ်တွေဖြတ်ကျော်ပြန်တမ်းဖို့ကိုကန့်ကွက်ထားတာတစ်နှစ်ကျော်ရှိပါပြီ။ဒါပေမဲ့လည်းတရုတ်အမျိုးသားနေချင်းပါခဲ့တဲ့ပြီးခဲ့တဲ့တောက်ကြနေ့ကလေးကတရုတ်ဘက်ကလေယာဉ်ဖြတ်ကျော်ပြန်တမ်းမှုကိုရုတ်တရက်တိုးမြှင့်လှုံ့ဆော်လာတာဖြစ်ပါတယ်။တနင်္လာနေ့ကတရုတ်ဘက်ကဆေးလွတ်တဲ့တိုက်လေယာဉ်တွေထဲမှာတော့ J-16 တိုက်လေယာဉ်34စင်းနဲ့နျူကလ িয়ার လက်နက်တဲဆောင်နိုင်တဲ့ H-6 ဘုံးကျဲလေယာဉ်12စင်းပါတယ်လို့ထိုင်ဝမ်ကပြောပါတယ်ရှင်။
တရိမကျညာကလွန်ခဲ့တဲ့နိုင်ပိုင်းနေ့အတွင်းကပေါ့နော်ဒီ Facebook လူမှုကွန်ရက်နဲ့သူ့ရဲ့ Instagram WhatsApp စတဲ့ application တွေပြတ်တောက်သွားတာကြောင့်ကဘာတဝမ်းမှာလူပေါင်းတန်းနဲ့ချီသုံးမရဖြစ်ခဲ့ရပါတယ် Facebook ကုမ္ပဏီကတော့တနင်္လာနေ့ Twitter မှာရေးသားထားရမှာတော့သူတို့ရဲ့ apps တွေနဲ့ဝန်ဆောင်မှုတွေကိုအသုံးပြုရေးတချို့လူတွေမှာအခက်အခဲဖြစ်နေတာကိုသိရှိထားကြောင်းပုံမှန်အမြန်ဆုံးဖြစ်အောင်စ조사နေကြောင်းနဲ့အဆင်မပြေဖြစ်ရတဲ့အတွက်တောင်းပန်ကြောင်းရေးထားပါတယ် American စံတော်ချိန်တနင်္လာနေ့နေကင်း 7:45 မိနစ်မြန်မာစံတော်ချိန်တနင်္လာနေ့ညပိုင်း 10:15 မိနစ်လောက်ကစလို့ပြတ်တောက်ပုံရပါတယ် Facebook ကုမ္ပဏီရဲ့ဌာနတွင်းဆိုင်ရာမှတ်တမ်းတွေမှာတော့လုပ်ငန်းကြီးအပေါ်မှာထိခိုက်နိုင်တဲ့အချက်တွေကိုကုမ္ပဏီဘက်ကသိရှိထားပေမဲ့လည်းနောက်ဆက်တွဲထိခိုက်နစ်နာမှုဖြစ်လာနိုင်တဲ့ကိစ္စတွေကိုသိပြီးမကင်တွင်နိုင်ခဲ့ဘူးလို့ဖော်ပြထားကြောင်း Wall Street Journal မှာလည်းမကြခင်ကပဲသတင်းဖော်ပြထားပါတယ် CBS ရုပ်သံရဲ့60 minute season မှာလည်းတနင်္ဂနွေနေ့အတွင်းသတင်းပေးတဦးဖြစ်တဲ့ Francis Hugen ရဲ့တွစ်ဆုံမင်းမြန်ကန်းကိုထုတ်လွှင့်ရမှာလူမှုကွန်ရက်လုပ်ငန်းကြီးနဲ့ပတ်သက်ပြီးသူမရဲ့မချေနှက်ချက်တွေကိုထုတ်လွှင့်ခဲ့ပါတယ်ရှင
်အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်နဲ့မတ်အင်ဂျင်နီယာတို့ကပြောပြခဲ့ကြတာပါ VO ရဲ့မနက်ခင်းရေဒီယိုအစီအစဉ်တွေကို VO ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာတွေမှာပါရုပ်သံဖြင့်လည်းအခုလိုကြည့်ရှုနိုင်အောင်စပြီးတော့စီစဉ်တင်ဆက်ပေးနေတာပါအခုတော့သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ပထမဆုံးကြားမှာကဒေါန်ဆန်းစုကြည်ပေါ်တရားဆွဲဆိုနေတဲ့နောက်ဆုံးအခြေအနေဖြစ်ပါတယ်နိုင်ငံတော်တိုင်ပင်ခံဒေါ်ဝန်ဆန်းစုကြည်ကိုနောက်ထပ်အဂတိလိုက်စားမှုတုံးမှုနဲ့တရားစွဲနိုင်မှုစစ်ကောင်စီဘက်ကပြင်ဆင်နေတယ်လို့ဒေါ်ဝန်ဆန်းစုကြည်ရဲ့ရှေ့နေတွေကပြောပါတယ်။လက်ရှိတရားခွင်မှာစစ်ဆေးခံရတဲ့အဂတိမှုတွေမှာစစ်ကောင်စီဘက်ကနေတရားလိုပြတက်တည်ရဲ့ထွက်ဆိုချက်တွေကိုအရေးပဲမရှိတဲ့ဆွဆွဲချက်တည်းလို့ဒေါ်ဝန်ဆန်းစုကြည်ကပြောပါတယ်။သူ့မှုတွေကိုသတင်းတစ်ပတ်လုံးစစ်ဆေးနေတဲ့အတွက်ကျမရဲ့ထိခိုက်တယ်မို့နောက်နှစ်ပတ်တခါစစ်ဆေးဖို့ဒေါ်ဝန်ဆန်းစုကြည်ကတရားရုံးလျှောက်ထားပါတယ်။ရန်ကုန်ကလာတဲ့ဒီအမှုခင်းသတင်းအပြည့်အစုံကိုတော့နန်းလောင်ကပြောပြပေးမှာပါ။
လက်ရှိအဂတိလိုက်စားမှု၅မှုနဲ့တရားစွဲခံထားတဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်ကိုနောက်ထပ်အဂတိလိုက်စားမှု၃မှုတိုးဖို့စစ်ကောင်စီဘက်ကပြင်ဆင်နေပါတယ်။အမှုဖွင့်တရားစွဲနိုင်ဖို့အဂတိလိုက်စားမှုတပ်ဖြည့်ကော်မရှင်ကစုံစမ်းနေတာမှာကနဦးစစ်ဆေးချက်ယူဖို့ဆင့်ခေါ်စာပို့ထားတယ်လို့ဒေါက်အောင်ဆန်းစုကြည်ရဲ့ရှင်းနေအဖွဲ့ထဲကတရားလွှတ်တော်ရှင်းနေကြီးဦးခင်မောင်စောက VOA ကိုပြောပါတယ
်။အမှုတွဲဖို့ပေါ့ဒါကအဂတိရတော့ပထမစုံစမ်းနေတယ်ရ။ဒီလိုတွဲကြပါလိမ့်။ဒီတစ်ခုကမဟုတ်၃ခုခေါ်ပါလေရသူဖြစ်လာအဲ့ဒီဘက်ကနေရောခေါ်တာတုံးခုခေါ်တာလေကျွန်တော်လည်းတော့မသိရတာကသူကလည်းဟိုဟာဖြစ်ဖြစ်နေနေပြုတ်ပြီးတော့ဒီလူမေးကြချင်းလာမဆွရလာပဲဒီကဲမှာဟိုလျှောက်ဟိုကြောင်နေရရတယ်ကိစ္စတော့မဟုတ်ဘူးဟိုလေးငန်းကိုအချိန်မရှိခေါ်တာအချိန်ကြီးမရှိလို့ဆိုတာလည်းပါလာဝဲလေးငန်းငှားပြီးတော့အဲအဲ့တော့ပါလေတကူကတကူကဂျင်းပစ်ဆိုတာလည်းမသိရဂျင်းပစ်တယ်ကွာကြားလိုက်တာဝေးကြာ
စစ်ကောင်စီရဲ့အဂတိလိုက်စားမှုကော်မရှင်ကစုံစမ်းနေတဲ့အကြောင်းအချက်အသေးစိတ်ကိုဒေါအောင်ဆန်းစုကြည်ရဲ့ရှင်းနေရမသိရသေးပါဘူး။ VOA ကအဂတိလိုက်စားမှုတိုက်ဖြည့်ကော်မရှင်ကိုဆက်သွယ်ရမှာလဲဖြေဆိုဖို့ညှင်းဆန်ပါတယ်။လက်ရှိနေပြည်တော်တည်ထောင်တရားရုံးမှာအရင်ဆွဲဆိုထားတဲ့အဂတိလိုက်စားမှုလေးမှုကိုစွဲချက်တင်တဲ့မတင်ကြားနာစစ်ဆေးမှုတွေလုပ်နေပါတယ်။အဲ့ဒီအထက်ကအမှုတစ်ခုအတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပြီးခဲ့တဲ့တောက်ကြာနေအောက်တိုဘာ3ရက်ကစစ်ကောင်စီရဲ့တရလိုပြတပ်တွေအနေနဲ့လာရောက်ထွက်ဆိုခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကတုံ့ပြန်ချက်ကိုရှင်းနေဦးခင်မောင်စောကအခုလိုပြောပါတ
ယ်။ဒီဘက်ကထက်ချက်နဲ့ပါပြီ။ဒါပတ်သက်လို့ဘလို့။ဘာပြောကြာစီလို့ဆိုသူက all at time လို့အင်္ဂလိပ်လိုပြောတာ။ဆရာပါလေ
။ဦးဖြိုးမင်းသိန်းကအခောက်ရွှေ9ပိတ်သားအမေရိကန်ဒေါ်လာ6သိန်းနဲ့ရွှေဖျားစင်းနူတော်တစ်ခုပေးခဲ့တယ်လို့ဦးဖြိုးမင်းသိန်းကထွက်ဆိုခဲ့တာဖြစ်ပါတယ်။ဒ ထောင်ဆန်းစုကြည်ကိုအပတ်စဉ်စစ်ဆေးနေကြအမှုသုံးမှုနဲ့သမရဝင်းမြင့်တမှုတို့အတွဲဒီကနေ့အောက်တိုဘာ၄ရက်မှာရုံးထုတ်စဉ်ရှေ့နေတွင်နဲ့နိုင်ဝဲလောက်တွေ့ဆုံပြောခွင့်ရခဲ့တာပါဒီကနေ့ရုံချိတ်မှာတော့ပို့ကုံတွင်းကုံဥပဒေဆက်သွယ်ရေးဥပဒေနဲ့သဘာဝဘေးဥပဒေတို့အတွဲရုံထုတ်စစ်ဆေးခဲ့ပြီးသဘာဝဘေးဥပဒေပုံမှန်25အတွဲလှမ်းမဲ့အပတ်အောက်တိုဘာ17ရက်နေ့ရုံချိတ်ကျမှသာဆွဲချက်တင်သင့်မတင်သင့်ဆုံးဖြတ်ဖို့တရားရုံးကအမိန့်ချမှတ်လိုက်ပါတယ်ဆက်သွယ်ရေးဥပဒေနဲ့ပတ်သက်လို့တော့ဒီကနေ့မှာဆွဲချက်တင်သင့်မတင်ကိုနှစ်ဖက်ရှင်းနေတွေကရှောက်လဲချက်ပေးကြရတယ်လို့အဲ့ဒီအမှုကိုလိုက်ပေးနေတဲ့ဒေါအောင်ဆန်းစုကြည်ရဲ့ရှင်းနေကြီးဦးကြည်ဝင်းက VOA ကိုပြောပါတယ်ထောင်ဆန်းစုကြည်အနေနဲ့သူမကျူးလွန်တဲ့ပြင်မှုတစ်ခုကိုမကျူးလွန်ကြောင်းတင်ပြနိုင်ခဲ့တယ်လို့အမှုဆွဲဆိုတာမှလည်းလွှဲမစွာအမှုတက်တရားစွဲခံခဲ့ရတယ်လို့ဦးချီဝင်းက VOA ကိုပြောပါတယ
်ဒီတရားစွဲတဲ့အခါကအပန်းလှည့်ယုံနဲ့ပတ်သက်တာအခုလိုစကားပြောတဲ့နေမဆိုင်ဘူးမှားမစွဲတာပုံမှန်68နဲ့မညီဘူးအဲသူတို့မင်းသူတို့ပြောတဲ့အခါကျတော့နည်းနည်းရှိမသိနိုင်ပါဘူးထောင်ဆန်းစုကြည်ဟိုအင်ရဘူးဘာလို့ကိုလိုလိုဒီလိုနဲ့သူကလွတ်ကြတယ်ဒါမှမဟုတ်ရှောက်ဘုံနာမကြီးရတဲ့ကတည်းကဝန်ထမ်းများလုံရင်းဝန်ထမ်းများထားတာသိစီပြီးဆိုတဲ့စကားလုံးပါတယ
်လောလောဆယ်စုစုပေါင်းအမှု7ခုနဲ့တရားစွဲခံထားတဲ့ဒေါ်အောင်ဆန်းစုကြည်ကိုအမှု7ခုအတွက်သတင်းပတ်တိုင်းနေပြည်တော်တည်တံတရားရုံးမှာရုံးထုတ်ကြားနာစစ်ဆေးမှုတွေလုပ်နေပါတယ်နေ့စဉ်တရားရုံးလာနေရတာသူကြားမှာရေးထိခိုက်တဲ့အတွက်အပတ်စဉ်အစားသတင်းနှစ်ပတ်ချာစစ်ဆေးဖို့ဒေါ်အောင်ဆန်းစုကြည်ကဒီကနေ့တရားရုံးကိုစတင်တောင်းဆိုခဲ့ပါတယ်လက်ရှိဒေါ်အောင်ဆန်းစုကြည်ရင်ဆိုင်နေရစေအမှု7မှုရှိနေပါတယ်ပုတ်ကုံတွင်းကုံဥပဒေဆက်သွယ်ရေးဥပဒေတဘာဝဘေးဥရင်နဲ့ကနမှုအပါဝင်ပုံမှန်905ခခွေအမှုတွေအတွက်ကိုတင်းနှလာနဲ့အင်္ဂါနေ့တိုင်းစစ်ဆေးနေပြီးနိုင်ငံတော်လျှို့ဝှက်ချက်အဥပဒေပုံမှန်3ခငယ်နဲ့အမှုကိုတော့ကြာရပြေးနေတိုင်းစစ်ဆေးနေပါတယ်ဒါအပြင်အဂတိလိုက်စားမှု9မှုထက်က4မှုအတွက်တောက်ကြနေတိုင်းနေပြီးတော့မှကြားနာစစ်ဆေးနေတာဖြစ်ပါတယ
်ဒေါ်အောင်ဆန်းစုကြည်အမှုရင်ဆိုင်နေရတာနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုကြားခဲ့ရတာပါအခုမြန်မာရေးအာဆီယံရဲ့ကိုင်တွယ်ပုံအပေါ်အမြင်ကိုကြည့်ရအောင်ပါမြန်မာစစ်အာဏာသိမ်းမှုပေါ်မှာအာဆီယံဘက်ကနေတစည်းတစ်လုံးနဲ့ဆန့်ကျင်တုံ့ပြန်နိုင်မှုမရှိတာကြောင့်လက်ရှိအာဆီယံရဲ့ဂျာဝင်ဆောင်ရွက်မှုတွေဟာထိရောက်မှုရှိမှာမဟုတ်ဘူးလို့အာဆီယံရဲ့လူမှုအခြေပြုအဖွဲ့ဦးဆောင်သူကနေတုံ့တက်ပါတယ်မြန်မာစစ်ကောင်စီအနေနဲ့အာဆီယံရဲ့အထူးတန်တမန်နဲ့ပူးပေါင်းဆောင်ရွက်မှုတွေမရှိတဲ့အပေါ်မှာလည်းစိတ်ပျက်ကြောင်းအာဆီယံနိုင်ငံကြီးဝန်ကြီးအစည်းအဝေးမှာမလေးရှားနဲ့အင်ဒိုနီးရှားကပြောတာပါမြန်မာအရေးအာဆီယံအနေနဲ့ဘလို့ကင်တွယ်တဲ့နဲ့ဆိုတာနဲ့ပတ်သက်ပြီးတော့ All ASEAN ဆင်ပြိုင်အာဆီယံအဖွဲ့ကိုတည်ထောင်သူ David Stothart ကိုဆက်သွယ်မေးမြန်းထားတဲ့ Matt Engine နိုင်ကအပြည့်အစုံကိုပြောပြပေးမှာပ
ါအခုလိုစစ်ကောင်စီနဲ့ပတ်သက်လို့အာဆီယံနိုင်ငံသားဝင်ကြီးတချို့ပုံမွေလင်းလင်းထုတ်ဖော်ပြောဆိုလာတာကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာဆီယာနာတိုင်းတာနဲ့ပတ်သက်လို့အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားမှာကွဲနေတာတွေ့ရတယ်လို့အာဆီယံရှင်ပြိုင်အဖွဲ့ All ASEAN ကိုတည်ထောင်သူ David Stothart က VOE ကိုပြောပါတယ်အရင်စဆိုးရလက်ထက်တုန်းကလည်းအာဆီယံထဲမှာသဘောထားကွဲလွဲမှုတွေရှိခဲ့တယ်လို့အခုတစ်ခေါက်အာနာသိန်းချိန်မှာလည်းအာဆီယံထဲမှာထပ်ပြီးကွဲနေတာတွေကိုမြင်တွေ့ရတယ်လို့ Debbie Stothart ကအခုလိုပြောပါတယ
် Because of the worsening situation
ဘာကြောင့်လဲဆိုရင်အခြေအနေတွေပိုးပိုပြီးဆိုးလာနေတာကြောင့်ဖြစ်ပါတယ်အာဆီယံခေါင်းဆောင်တွေအနေနဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးတုန်းကစစ်ကောင်စီအနေနဲ့အကြမ်းဖက်မှုတွေနည်းနည်းများလျော့သွားလိမ့်မလားတိုင်းပြည်ကိုနည်းနည်းပိုတည်ငြိမ်အောင်လုပ်နိုင်လိမ့်မလားလို့သူတို့ကမျှော်လင့်ထားတာပါဒါပေမဲ့တကယ်တမ်းမှာတော့အခြေအနေတွေဟာပိုပြီးဆိုးလာတာပါဒါကိုကြည့်ရင်ဧပြီလအစည်းအဝေးလုပ်ပြီးတဲ့နောက်ပိုင်းစစ်ကောင်စီရဲ့အကြမ်းဖက်မှုလုပ်ရက်တွေညှော်နေမသွားတဲ့အပြင်အဆမတန်ဆိုးရွားလာတာကြောင့်အာဆီယံအတွက်တကယ်ကိုကြီးမားတဲ့အစော်ကားခံရတာဖြစ်တယ်လို့ပြောသွားတာပါအာဆီယံရဲ့မြန်မာဆိုင်ရာအထူးတန်တမန်ဘရူနိုင်းနိုင်ငံရဲ့ဒုတိယနိုင်ငံသားရေးဝန်ကြီးErawan Yusuf နဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုလည်းအခုလိုပြောပါတယ
်။ Dazian Special Envoy even announced like a humanitarian ceasefire and when he announced it within a few days the Min Aung Hlaing and the
ASEAN အထူးတန်တမန်ကလူသားချင်းစာနာထောက်ထားမှုဆိုင်ရာအပြစ်ခက်ရစဲရေးကြေညာပြီးရက်အနည်းငယ်တွင်းမှာပဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့သူ့ရဲ့စစ်တပ်ကဒါကိုညှင်းဆိုခဲ့ပါတယ်။ဒါကြောင့်အထူးတန်တမန်အနေနဲ့ NUG နဲ့တိုင်းရင်းသားအဖွဲ့အစည်းတွေနဲ့တောင်စကားပြောဖို့အစီအစဉ်မလုပ်နိုင်တော့ပါဘူး။အာဆီယံအနေနဲ့တလွဲလှုပ်ဆောင်နေတယ်ဆိုတာမြင်နိုင်ပါတယ်။အထူးသဖြင့်မြန်မာစစ်ကောင်စီကြောင့်ဒေတာရင်းတစ်ခုလုံးဖြစ်ပေါ်လာတဲ့ချင်းချောက်မှုကိုတွေ့နေရတဲ့အင်ဒိုနီးရှားနဲ့မလေးရှားအစိုးရတွေကစိုးရိမ်မှုတွေ၊စိတ်ပျက်မှုတွေ၊ဒေါသထက်မှုတွေဖြစ်ပေါ်လာတယ်လို့ကျွန်မမြင်မိပါတယ်လို့ပြောသားတာပါ။စစ်ကောင်စီအနေနဲ့သူတို့တရားဝင်မှုရှိရေးအာဆီယံကိုအတုံးချနေတယ်ဆိုတဲ့အမြင်တွေလည်းရှိပါတယ်။ဒါပေမဲ့ Debbie Stothart ကတော့အာဆီယံအနေနဲ့စစ်ကောင်စီကိုအကာအကွယ်မပေးနိုင်ဘူးလို့မြင်ပါတယ်။ ဒါကြောင့်အာဆီယံအထူးတန်တမာရဲ့ဩဇာပိုးပြီးတက်ရောက်စေဖို့ဆိုရင်လုံခြုံရေးကောင်စီအပါအဝင်နိုင်ငံကြီးတွေကပါနောက်ကနေရပ်တည်ပေးဖို့လိုအပ်နေကြောင်း Debbie Stothart ကအခုလိုထောက်ပြပါတယ
် We know very clear in order for the ASEAN envoy to be a special envoy to be effective
အာဆီယံခန့်ကဏ္ဍကိုစောင့်နေလေလေမြန်မာနိုင်ငံမှာတေကြီးပျက်စီးမှုတွေပိုးပြီးများလာတာတွေ့ကြရမှာပါအာဆီယံအထူးတန်တမာရဲ့ဩဇာတက်ရောက်ဖို့ဆိုရင်အာဆီယံအဓိကဖွဲ့ဝင်နိုင်ငံတွေမိတ်ဖက်နိုင်ငံတွေနဲ့လုံခြုံရေးကောင်စီတို့ကနေသူ့နောက်ကနေအခိုင်အမာရပ်တည်ပေးရမှာဖြစ်ပါတယ်အထူးကိုယ်စားလှယ်အနေနဲ့လည်းကိုယ့်ကိုယ်ကိုပိုးပြီးယုံကြည်ဖို့လိုအပ်ပါတယ်စစ်ကောင်စီရော NUG နဲ့တိုင်းနာလက်နက်ကိုင်ဖွဲ့တွေကလက်ခံမှုမရှိဘဲအာဆီယံအထူးတန်တမာအနေနဲ့ဘလို့ဖြေရှင်းရမလဲဆိုတာကိုကြေညာချက်ထုတ်နေတာအဆိုပြုနေတာတွေဟာဘယ်ကိုမှရောက်မှာမဟုတ်ပါဘူးလို့ပြောသွားတာပါဒီအတွက်လဲမြန်မာကိစ္စနဲ့ပတ်သက်ရင်ဖြည့်ရှင်းတဲ့နီလန်ကို Debbie Stothart ကအခုလိုအကြံပြုသွားပါတယ
် At this point the only option since ASEAN is divided is for the countries like Malaysia and Indonesia who want to see a stop to the violence
အာဆီယံထဲမှာကွဲပြားမှုတွေရှိနေတဲ့အတွက်ဖြည့်ရှင်းဖို့နီလန်တစ်ခုတော့ရှိပါတယ်ဒါကတော့မြန်မာနိုင်ငံတွင်းမှာအကြမ်းဖက်မှုတွေရပ်တန့်ဖို့လိုလားတဲ့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေအနေနဲ့လုံခြုံရေးကောင်စီမှာမြမအကြက်တဲဖြည့်ရှင်းရေးအာဆီယံမိတ်ဖက်တွေဖြစ်တဲ့ American ဥရောပသမဂ္ဂနဲ့အခြားနိုင်ငံတွေနဲ့စကားပြောဖို့လိုပါတယ်လုံခြုံရေးကောင်စီအနေနဲ့မြမကိစ္စကိုကင်တွယ်ဖို့အချိန်တွေနှောင်းနေပါပြီအမြန်ဆုံးလုပ်ဖို့လည်းလိုအပ်ပါတယ်အချိန်ကြာလေလေမြမနိုင်ငံတွင်းမှာလေကြောင်းတိုက်ခိုက်မှုတွေပိုးပြီးမြင်ရလေလူတွေပိုးပြီးတေကြေပျက်စီးတာအိုးမဲ့အိမ်မဲ့ဖြစ်တာတွေကိုတွေ့ကြရမှာဖြစ်တယ်လို့ Debbie Stothart က VOA ကိုပြောသွားတာပါရှင
်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အာဆီယံရဲ့ကင်တွယ်ပုံကိုဝေဖန်နေတဲ့အကြောင်းကြားခဲ့ရတာပါအခုတော့တရုတ်မြန်မာနယ်စပ်ကကုန်သွယ်ရေးနောက်အခြေအနေကိုတင်ပြပေးမှာပါတရုတ်နိုင်ငံယူနန်ပြည်နယ်ကျဲကောင်မြို့ထဲမှာ6လကျော်လောက်မြန်မာနိုင်ငံဘက်ကမတည်နိုင်တဲ့နဲ့ပိတ်မိနေတဲ့ကုန်ပစ္စည်းတွေကိုဒီရက်ပိုင်းမှာပဲမြန်မာပြည်ထဲကိုပြန်ပြီးတည်ယူခွင့်ပေးမယ်လို့ယူနန်ပြည်အစိုးရကလည်းကြေညာခဲ့ပါတယ်။ကုန်ကအစီပေါင်း600ကျော်စာလောက်ရှိနေတဲ့ဒီပစ္စည်းတွေဟာမြန်မာတရုတ်နယ်စပ်ကုန်သွယ်ရေးကိုပိတ်လိုက်ပြီးတဲ့နောက်မှာတည်ယူခွင့်မရတော့ဘဲနဲ့ကျဲကောင်မြို့ထဲမှာတောင်းတနေတာဖြစ်ပါတယ်။ရန်ကုန်ကနေပေးပို့တဲ့သတင်းကိုတော့ကိုရဲမွန်ကပြောပြပေးမှာပါ။
မြန်မာနိုင်ငံမူဆယ်မြို့နဲ့ထိစပ်နေတဲ့နယ်စပ်မြို့ဖြစ်တဲ့ကျဲကောင်မြို့ရဲမှာယာနဲ့ချီကုန်သွင်းကားရိုင်နဲ့ကုန်ပစ္စည်းတွေကိုဗစ်ကန့်သတ်ချက်တွေကြောင့်ပိတ်မိနေတာလမ်းနဲ့ချီကြာနေပါပြီအခုတော့မြန်မာနိုင်ငံသားပိုင်းကုန်ကားရိုင်နဲ့ဂိုဒေါင်တွေကကုန်ပစ္စည်းတွေကိုတတ်မှတ်လှုပ်ထုံးလုံနေတဲ့အတိုင်းမကြခင်မှာမြန်မာနိုင်ငံတဲကိုတည်ခွင့်ပေးတော့မယ်လို့တရုတ်တာဝန်ရှိသူတွေကအောက်တိုဘာ3ရက်နေ့ကထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံကိုဗစ်တတိယလှိုင်းကိုစိုးရင်ပြီးယူနန်ပြည်နယ်အစိုးရကနှစ်နိုင်ငံနယ်စပ် gate အလုံးကို April 1ရက်ကစလို့ပိတ်ထားခဲ့ပြီးကုန်သွယ်ရေးကိုလည်းလုံးဝရပ်ဆိုင်းထားခဲ့ပါတယ်။တရုတ်ပြည်ထဲမှာပိတ်မိနေတဲ့ကုန်တွေကိုတည်ခွင့်ရဖို့မြန်မာကုန်သည်တွေကအကြိမ်ကြိမ်ညှိနှိုင်းခဲ့ပြီးနောက်အခုတော့တရုတ်အာဏာပိုင်တွေခွင့်ပြုလိုက်တာဖြစ်ပါတယ်။တရုတ်ကိုယ်တော်တွေထဲမှာပိတ်မိနေတဲ့ပစ္စည်းတွေကကုန်ကားအစီးပေါင်းရာနဲ့ချီစာရှိတယ်လို့မူဆယ်နန့်ခန်နယ်စပ်ကုန်သွယ်ရေးအသင်းဝင်တူဦးဖြစ်တဲ့ဦးမင်းသိန်းက VOA ကိုပြောပါတယ်။ရက်အတိအကျမသိရသေးပေမဲ့ဒီရက်ပိုင်းအတွင်းမှာမြန်မာပြည်ထဲကိုတည်ခွင့်ရမယ်လို့သူကပြောတာပါ
။ဒီကအပြီး6000လောက်ရှိတယ်။ဒီလိုပြည်ကဆက်တဲ့ပြည်ကကျဲကောင်းဂိုဒေါင်ထဲမှာတောင်းတနေတယ်အဲ့ဒါ။အားလုံးရှိတဲ့ညနာမှုရှိတယ်။အဲ့ဒီပြည်ကပမာရောက်ွယ်ထားတဲ့ပြည်ကြီးတွေ။နောက်ဒီလားရဲ့ဒီပေါ့နော်။ဒီကုန်းကြီးလုံးဝမပါတဲ့ခါလီကားတွေကျဲကောင်းထဲမှာဝင်တယ်။ဒီကျဲကောင်းထဲမှာစားပြီး6000လောက်ရှိတယ်။ကိုကြီးပြည်ကပြည်ပြီးတော့ပမာပြည်ထဲကိုလာတယ်။မူဆယ်ကိုလာတယ်
။မူဆယ်မြို့မန်ဝိုင်းနယ်စပ်ကိကနေမြန်မာဘက်ကိုကုန်တွေပြန်တယ်ဖို့စီစဉ်နေကြတာဖြစ်ပါတယ်။သက်ဆိုင်ရာကုန်တွေနဲ့လုပ်ငန်းရှင်တွေကဒီရက်ပိုင်းအတွင်းမှာအောက်ခြေအဆင့်ဆောင်ရွက်ရမယ့်ကိစ္စတွေကိုကြိုတင်ညှိနှိုင်းထားကြဖို့မူဆယ်နန့်ခန်နယ်စပ်ကုန်တွေရဲ့အသင်းအလုပ်အမှုဆောင်အဖွဲ့ကတိုက်တွန်းထားပါတယ်။အဓိကကုန်တွေကတော့လုပ်ငန်းသုံးပစ္စည်းတွေဖြစ်တယ်လို့ဦးမင်းသိန်းကပြောပါတယ
်။တစ်ပတ်တည်းဖောက်လို့ရပြီပါလေ။ဒီလိုရှိရင်ရှင်းပွားပစ္စည်းတွေပါလေ။ဒီလိုရှိရင်လျှောက်ကြည့်ပစ္စည်းတွေပါလေ။ဖောက်ကောက်ပစ္စည်းတွေပါလေ။အဆုံးပစ္စည်းတွေပါလေ။ဆက်ကြရပါဦးမယ်နော်။
ဒီပစ္စည်းတွေအားလုံးကိုမြန်မာနိုင်ငံထဲကိုပြန်တယ်ပြီးပြီဆိုရင်တော့မူဆယ်မြို့ကမန်ဝိုင်းနယ်စပ်ကိတ်ကိုအရင်အတိုင်းပဲအဝင်ရောအထွက်ရောတရုတ်ဘက်ကပြန်ပိတ်ထားအောင်မယ်လို့ကုန်တယ်တွေကပြောပါတယ်။မူဆယ်မြို့မှာကိုဗစ်ဆန္ဒတစ်ခုကိုတရုတ်မြန်မာနှစ်နိုင်ငံပူးပေါင်းပြီးပြီးခဲ့တဲ့ရက်ပိုင်းကဖွင့်လှစ်ခဲ့ပေမဲ့ကုန်တယ်ရေးကပြန်ဆနိုင်မှုတော့မရေရာသေးပါဘူး။လက်ရှိမှာတော့မူဆယ်နဲ့အနေငယ်လှမ်းတဲ့ကြံစင်းကြော့ဂိတ်တစ်ခုကိုပဲတရုတ်ဘက်ကဖွင့်ပေးထားပြီးဆေးပစ္စည်းတစ်မျိုးကိုပဲမြန်မာနိုင်ငံထဲကိုတင်သွင်းခဲ့ပြူထားတယ်လို့သိရပါတယ်ခင်ဗျာ။
အခုတော့နိုင်ငံတကာသတင်းတွေဘက်ကိုလှည့်ကြအောင်ပါ။ဂရိနိုင်ငံမှာဆယ်စစ် ဆယ်စုနှစ်တခုကြာစီးပွားကျနေတဲ့အတွက်ကာကွယ်အသုံးစီကိုထပ်ဝင်ပြီးပါ short ချဖြတ်တောက်ပြီးတဲ့နောက်မှာစစ်တပ်စွန့်ရင်မြင့်တင်တဲ့အနေနဲ့ပြင်သစ်ကနေအဆင့်မြင့်စစ်သင်္ဘော၃ဆင်းဝယ်ဖို့ဂရိကသဘောတူလိုက်ပါပြီ။ဒါကြောင့်ဂရိရဲ့စစ်ရေးစွန့်ရင်ကိုမြင့်တင်နိုင်မှာဖြစ်ပေမဲ့နေတို့အဖွဲ့ဝင်တွေဖြစ်ပြီးကာလကြာရှည်မပြေမလည်ဖြစ်နေတဲ့ဂရိနဲ့တူရကီကြားပို့ပြီးတော့အခြေအနေတင်းမာလာနိုင်တယ်လို့သုံးသပ်နေကြပါတယ်။ NT Cabras Server ပို့တဲ့သတင်းလွှာကိုတော့မတ်တင်ကြီးထက်ကပြောပြပေးမှာပါ။
American dollar တန်5000တန်ဖိုးရှိသဘောတူညီချက်အရဂရိအစိုးရဘက်က Behara Frigate စစ်သင်္ဘော3စီးနဲ့ Gowin တိုက်ရဲယဉ်3စီးရရှိမှာဖြစ်ပြီးတစ်စီးစီထပ်တိုးခွင့်လည်းရှိပါတယ်။အစောဆုံး2024ခုနှစ်မှာပထမဆုံးသင်္ဘောတွေကိုဂရိကိုပို့ဆောင်မှာဖြစ်ပြီးကျန်းတဲ့သင်္ဘောတွေကိုတော့နောက်နှစ်နှစ်အတွင်းပို့ဆောင်မယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပြင်သစ် frigate စစ်သင်္ဘောတွေရဲ့အရေးပါမှုကိုဒုတိယရေတပ်ဗိုလ်ချုပ်ကြီး Stelios Phinikos ကရှင်းပြပါတယ်
။သူတို့ရဲ့စတပ်လီယာပွင့်နေဒီကိစ္စကဲလန်ဝါစီဇိုဒေ
ခင်မီသင်္ဘောတွေကရင်းငုပ်သင်္ဘောတွေကိုစောင့်ချီမှုကနေအဝေးရင်း drone ရှင်နဲ့ဒုံးကျည်တွေပစ်ခတ်မှုအထိအားလုံးဆောင်ရွက်နိုင်မှာဖြစ်တယ်လို့ပြောသွားတာပါ။ frigate စစ်သင်္ဘောတွေကရေးချီတဲ့ဒီနေရာ800ကိုစောင့်ချီနိုင်စွမ်းရှိပြီးအလျင်အမြန်ဆောင်ရွက်တုံ့ပြန်နိုင်စွမ်းလည်းရှိပါတယ်။ဂရိရေတပ်မှဒီစစ်သင်္ဘောတွေထပ်ဖြည့်လိုက်တာကြောင့်အီချင်းပင်လယ်မြောက်ဖြားပိုင်းကနေတောင်ပိုင်းစိုက်ပရက်ထီဂရိရဲ့ရေပြင်းနယ်နိမိတ်တွေကိုအနီးကပ်ကာကွယ်ပေးနိုင်မယ်လို့လဲဒုတိယရေတပ်ဗိုလ်ချုပ်ကြီးဖီနီကိုစ်ကပြောပါတယ်။ပြီးခဲ့တဲ့နှစ်တုန်းကအမေရိကန်ဒေါ်လာတန်2500တန်ဖိုးရှိစရုပ်ထမျိုးဆက်ရာဖယ်တိုက်လေယာဉ်အနည်းဆုံး18ဆင်းဝယ်ယူမဲ့သဘောတူညီချက်ချိန်ညားခဲ့ပြီးတဲ့နောက်အခုသဘောတူညီချက်ထပ်ပြီးတော့ထွက်ပေါ်လာတာပါ။ဒီကာကွယ်ရေးဆိုင်ရာစားချုပ်တွေကြောင့်ဂရိနယ်ပြင်သစ်ကြားမဟာဗျူဟာမြောက်ကာကွယ်ရေးဗျူဟာတွေခိုင်မာရေးအထောက်အကူဖြစ်စေပါတယ်။တူရကီအစိုးရဘက်ကတော့ဒီသဘောတူညီချက်ဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာလို့ပြောပါတယ်။ဂရိနယ်တူရကီကိုပိုင်းခြားထားတဲ့အေဂျင်းပင်လယ်ပြင်အရေးနောက်အရှေ့ပိုင်းမြေထဲပင်လယ်အရေးတို့နဲ့ပတ်သက်ပြီးဂရိအစိုးရနဲ့နှစ်ပေါင်းများစွာမပြေမလည်ဖြစ်နေတဲ့တူရကီအစိုးရအတွက်တော့အခုနောက်ဆုံးစစ်လက်နဲ့ဝယ်ယူမှုတွေဟာသူတို့ကိုထိခိုက်စေမဲ့အပြောင်းလဲဖြစ်ပါတယ်။အီတင်မြို့တော်ကပထဝီနိုင်ငံရေးဆိုင်ရာပါမောက်ခဂျော့ဖီလီစ်ကအခုလိုရှင်းပြပါတယ်။
Το υλικό αυτό θα φέρει το ελληνικό πολεμικό ναυτικό.
Τι το πόδι του νιτσέτ του ήταν γρήσε τα γεσόν γεγού τι τι τα τα τούτε τώρα σε πει. Τουρκή τα σίγου σε νε σαν άνε λαό γιαου τώρα ζήμα πά. Τουρκή ανήνε καρό. Αμερικά λου να ήγαν του είκα λένε γιαου τσάκουν τα μιε τσάκιαου. Του σαν γεγού μιέτε να είμαι λά λά γά. Ακάν τα νε σινή πάρε λου παμάου κα φίλοι σπιο κερά πά. တူရကီဘက်ကစိတ်ကတိကအောက်ဖြစ်နေတာရှင်းပါတယ်လို့လဲပမောက်ခဖီလီစ်ကပြောပါတယ်။အာဂျင်းပင်လယ်ပြင်အတွင်းရေချောင်းနယ်ဝေဟင်ဆိုင်ရာအခွင့်အရေးတွေနဲ့ပတ်သက်ပြီးဂရိနယ်တူရကီချာနှစ်ပေါင်းများစွာမပြေမလည်ဖြစ်နေတာပါ။ပြီးခဲ့တဲ့နှစ်တုန်းကလည်းအရှေ့ပိုင်းမြေထဲပင်လယ်တွင်ဓာတ်ငွေတူးဖော်ခွင့်အခြေတင်ဖြစ်ခဲ့ပြီးစစ်ဖြစ်လူနည်းအခြေစိုက်ခဲ့ပါတယ်။ပြင်သစ်ကဂရိဘက်ကရက်တီခဲ့ပြီးတူရကီကိုအန်တူရေးဒေတာရင်းကိုစစ်သင်္ဘောတွေဆစ်လွတ်ခဲ့တာကြောင့်တူရကီသမ္မတရစ်စပ်ထေရဲ့အာဒိုဝန်ကိုစိတ်ဆိုးဒေါသထွက်စေခဲ့ပါတယ်။သဘောတူညီချက်သည့်အရာချင်းချောက်ခံရမှုနဲ့ပန်ကြားချက်ရှိလာရင်ပြင်သစ်အနေနဲ့ဂရိစစ်တပ်ကိုကူညီမှာဖြစ်ပါတယ်။အလားတူပဲပြင်သစ်ရဲ့အကျိုးစီးပွားအများအပြားရှိတဲ့ဆာဟာရတဲကန်နာယတောင်ပိုင်းအာဖရိကဒေတာတွင်ပြင်သစ်ရဲ့စီးရီဆောင်ရွက်ချက်တွေမှာဂရိကကူညီမှာဖြစ်ပါတယ်။ဂရိနဲ့တူရကီချာတင်းမာမှုသည့်ထပ်ဖြစ်လာတာနဲ့အတူပဲအခုနောက်ဆုံးသဘောတူညီချက်ကြောင့်ဆက်ဆံရေးတင်းမာမှုပိုဆိုးလာနိုင်တဲ့အပေါ်ဆိုးရိမ်တယ်လို့ပါမောက်ခဂျော့ချ်ဖီလီစ်ကပြောပါတယ
်။ Σε κάθε περίπτωση είναι game changer όλη αυτή.
ဒီသဘောတူညီချက်ကဒေတာတွင်းမှာအဓိကအပြောင်းလဲတစ်ခုဖြစ်တယ်ဆိုတာကတော့တန်တရားဖြစ်စရာမလိုပါဘူး။တူရကီဘက်ကလည်းအခုမဟာဗျူဟာမြောက်မဟာမိတ်ပြုမှုရဲ့တုံ့ပြန်မှုနဲ့အတိုင်းအတာကိုစမ်းသပ်ဖို့လှုပ်လာနိုင်ပါတယ်သတိထားရပါမယ်လို့သူကပြောခဲ့တာပါဒီသဘောတူညီချက်ကိုတော့ဂရိပါလီမန်မှာအင်ကာနေတုံးကမဲခွဲခဲ့ကြတာဖြစ်ပါတယ်ရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTEL 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ရေးသက်တွေစီတည်ငြိမ်မှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကအင်ကာနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့အလိုက်နိုမီတာ24/50အပြင်လိုင်းလာမီတာ190ကပါထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာရီဝက်မှာတော့ပထမဆုံးရွှေတိရကန်နယ်မြေမှာမူရဲ့ဂိုင်းဝင်တွေဖမ်းမိတဲ့အကြောင်းကိုတင်ပြပေးမယ်အပြင်အပတ်စဉ်အစီအစဉ်တွေကစီးပွားရေးကဏ္ဍမှာဆိုရင်တော့
လူပုဂ္ဂိုလ်အနေနဲ့ကတော့ဒီအဓိကအခြေခံလူသားသားဖြစ်တဲ့ဟိုပါပေါ့အလုံးကမတွေပေါ့အကုန်တင်ကုန်ချလုံးကမတွေသူတို့ကတော့ဒါရကြီးအလုံးနာလိုက်ရတယ်ပေါ့နော်တုံးလေးလားနားနေကြပြီအဲ့ဒီဘောတော့ရှိပါတယ်
ရခိုင်ပြည်နယ်တက်ကအနေဆက်ကုံတွေအခြေအနေတွေကိုကြားကြအမှာပါဒါအပြင်ဂျပန်နိုင်ငံမှာပြုတ်လွတ်တဲ့ပကြီးပြပွဲကမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုထင်ဟပ်စေတဲ့ပကြီးတွေအကြောင်းတင်ပြထားတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်နဲ့ PP ဆိုင်ရာ၄ချောင်းပြပွဲတွေလည်းအကြောင်းလည်းတင်ပြပေးဖို့ရှိပါတယ်အခုရန်ဆုံးတော့ရွှေတရီကန်ဒေတာရင်မိုးရဲ့ဂန်းဝင်တွေဖမ်းမိတဲ့အကြောင်းကိုပြောပြပေးပါမယ်ထိုင်းမြန်မာလာအိုစ်သုံးနိုင်ငံဆွမ်းအားရွှေတရီကန်ထုတ်မူရစီဝါ၄တန်းကျော်နဲ့ ice မူရစီကီလို130လက်နက်ခင်းရံတွေနဲ့အတူမူရကိုင်းနှစ်ခုကအဖွဲ့ဝင်6ဦးကိုချင်းရိုင်းပြည်နယ်နဲ့အယုဒ္ဓယာပြည်နယ်နှစ်ခုမှာဖမ်းမိတယ်လို့ထိုင်းနိုင်ငံမူရနှိမ့်နေဘျူရိုကနေအောက်တိုဘာ၄ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ဒီသတင်းကို VOA သတင်းတောက်မအေးမာကပြောပြပေးမှာပါ
ထိုင်းနိုင်ငံမူရနှိမ့်နေဘျူရိုကအောက်တိုဘာလ၄ရက်နေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရွှေတရီကန်ဒေသထုတ်စိတ်ကြွစည်းပြား၄တန်းကျော်နဲ့အတူ ice မူရစီဝါကီလို130လက်နက်ခဲယမ်းများနဲ့အရေးပါတဲ့မူရခိုင်းနှစ်ခုကလူ6ဦးကိုဖမ်းမိခဲ့တယ်လို့ပြောဆိုသွားပါတယ်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်ထဲမှာရဲဝါတကြီးတဦးနဲ့ပတ်သက်တဲ့ကားတစ်စီးကိုနယ်ကြားဆောင်ရဲတပ်ဖွဲ့ကနောက်ကနေလိုက်လံဖမ်းဆီးခဲ့ရမှာစိတ်ကြွစည်းပြား၄တန်း3သိန်းကိုဖမ်းမိခဲ့တာပါ။အယုဒ္ဓယာပြည်နယ်ဝန်တိုင်းမြို့ကနေတလုံးမှာတော့မူရခိုင်းဝင်3ဦးနဲ့အတူ ice မူရစီဝါ130ကီလိုနဲ့လက်နက်ခဲယမ်းတွေကိုပါသိမ်းဆည်းနိုင်ခဲ့ပြီးချင်းရိုင်ပြည်နယ်ဘက်မှာတော့ရဲဝါတကြီးအတူပါဝင်3ဦးကိုဖမ်းမိခဲ့တယ်လို့ဆိုပါရယ်အခုဖမ်းမိတဲ့မူရခိုင်းနှစ်ခုဟာရွှေတရီကန်ဒေသကလာတဲ့မူရစေဝါတွေကိုနယ်မြေတွေအတွင်းမှာအဓိကဖျက်ချီပေးနေတဲ့သူတွေဖြစ်ကြောင်းသတင်းစာရှင်းလင်းပွဲမှာဒုရဲချုပ်ဆာရာယုတ်စင်ကန်ဖိုကန်ကပြောဆိုသွားပါရယ်
ฉบับร่างใหม่นะครับรอโปรดเกล้าอยู่นะครับซึ่งมีผลเป็นเครื่องมือ
ตุ๊ပြောသွားတဲ့အထဲမှာတော့မူရစေဝါသမားတွေကလူတစ်တန်းနေများလာတယ်မူရစေဝါနဲ့ပတ်သက်လို့လိုက်လံစုံစမ်းဖို့ကအင်အားတွေပိုတုံးလာရတယ်ဆိုပြီးပြောဆိုသွားပါတယ်အခုဖမ်းမိတဲ့မူရစေဝါတွေရဲ့ကာလတန်ဖိုးကဘန်းငွေတန်ပေါင်း1000ကျော်တန်ဖိုးရှိတယ်လို့ဆိုပါတယ်ထိုင်းဆိုရအနေနဲ့တစ်နှစ်အတွင်းရွှေတရီကန်ဒေသထုတ်စိတ်ကြွစည်းပြားတန်းမောင်း60ဖမ်းဆီးနိုင်ခဲ့ပြီးမူရတရခံ642ဦးနဲ့အတူပိုင်ဆိုင်မှုတန်ဖိုးဗန်ငွေတန်း600ကိုနိုင်ငံတော်ပိုင်ဖြစ်သိမ်းယူခဲ့ကြောင်းထိုင်းမြောက်ပိုင်းကမူရနှိမ်နေတာဝန်ရှိသူတွေကလည်းမကြသေးခင်တုန်းကသတင်းထုတ်ပြန်ခဲ့ပါပဲရှင
်။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA ပရိသတ်တွေကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ် email သတင်းလောင်းဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့ email သတင်းလောင်းတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပြည့်တဲ့အတွက်သတင်းတွေကို ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်အခုတော့အပတ်စဉ်ကဏ္ဍတွေအလှည့်ရောက်ပါပြီပထမဆုံးတော့စီးပွားရေးကဏ္ဍကိုတင်ပြပေးပါပါနေဆက်ကုန်သွယ်ရေးပြန်ပြီးဖွင့်လာရင်နိုင်ငံခြားငွေအထူးသဖြင့်အမေရိကန်ဒေါ်လာထပ်ပြီးတိုးပြီးရမလာမယ်လို့နေဆက်ကုန်သွယ်ရေးတွေကရှုမြင်ကြပါတယ် COVID-19 ကပ်ဘေးရောဂါကြောင့်ပြီးခဲ့တဲ့ဇူလိုင်လကတည်းကပိတ်ထားခဲ့ရတဲ့ရခိုင်ပြည်နယ်နေဆက်ကုန်သွယ်ရေးအခြေအနေတွေနဲ့ပတ်သက်ပြီးမောင်တော်နေဆက်ကုန်သွယ်ရေးများအသင်းဥက္ကဋ္ဌဦးအောင်မြင့်သိန်းကိုမတ်တိန်ကြီးထက်ကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍအစီအစဉ်မှာတင်ဆက်ပေးထားပါတယ်
ကျွန်တော် over six three ပေါ့အဲ့ဒါရှိတယ်ကျွန်တော်နောက်ပြီးဒီ music ကိုပေါက်ဖြစ်တာပေါ့တရုတ်ပါမယ်ဘူးဖြစ်ပါမယ်တမုံပါမယ်စတာပဲဒီခုဒေါ်လာသေးတရားတွေအကြောင်းရင်းချင်းမှာဒီလိုမျိုးတက်ပုံကြီးတွေပြထားတာလေလေအချက်ပါတယ်ဆိုတော့ကျွန်တော်မမဘူးလို့ကျွန်တော်ထင်ပါတယ်နောက်ပြီးတော့အိမ်ပေါ်မှာကကျွန်တော်ကဒေါ်လာပြေးလိုက်ရတာလေရှိနိုင်ရင်ခုနကမရှိမပြေးသေးစီတော့ကတော့အဲ့ဒါလက်ကိုပဲကျွန်တော်ကခွင့်ပြုပြေးရှင်တယ်ကျန်ရတဲ့ခုံပိတ်လိုက်ပေါ့ဒီခုပဲလားဆိုတော့
ဒီစီစည်းပါညာတက်တယ်လေဖြစ်တဲ့ခါရောက်တော့ဆရာတို့ဒီမောင်တော်နေဆက်ကုံသွဲရေးပေါ့နော်အချင်းနေကောင်းပါသေးရဲ့လား
ကိုဗစ် -19 ရောဂါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဇူလိုင်စင်္ဂါရနေ့ကနေပိတ်ထားလိုက်တာလေ
ဟုတ်ကဲ့
ဒီနေ့အဖြစ်ပဲဆိုတော့ကျွန်တော်တို့နိုင်ငံပုံကမုန်းကတော့မဖြစ်ဘူးပေါ့နော
်ဆရာစစ်တွင်နေဆက်ရောပိတ်ထားတာပါလားရှင်စစ်တွင်နေဆက်ကုံသွဲရေးရောအလုပ်ဖြစ်နေပါသေးလားဆရာ
ကျွန်တော်တို့နဲ့တရားရေးပဲပြလိုက်ကြပါ
ဆရာတို့ဒေတာတွင်းမှာလိုအပ်တဲ့ကုန်စီရောက်တော့ရဟိုဘက်ကဝင်လို့ရပါသေးလားရှင
်ဟုတ်ပြီလားဒီတော့ဒီဘက်ကဝင်လို့မရတော့ပါအဲဒီဘက်ကလည်းပိတ်ထားတယ်ဟိုဘက်ကလည်းပိတ်ထားတော့ဘောနော
်ဆရာတို့ဆရာတို့ဒီဒေတာတွင်းပေါ့နော်ဆရာတို့ဒီမောင်တော်ဒီရခိုင်ဒေတာတွင်းလိုအပ်တဲ့ကုန်စီရောက်တော့ရဟိုပြီးမကြီးကအလာရော့သွားပါသလားရှင်အဲ့ဒီပြည်တွင်းကုန်သူရေရောဘယ်လိုများရှိပါလဲဆရာ
အပြည့်တွင်းကုန်စည်ရေးဖက်မှာတော့နည်းနည်းလေးအထိခိုက်လေးစားပြီးတော့ဖြစ်တာပေါ့နော်ဖြစ်တယ်ဆိုတော့ကုန်စည်လုံးကျတာပါပဲဟိုအတော်လာကရောတော့တာမျိုးတော့ကျွန်တော်မတွေ့ဘူးဒါမဲ့အဲဟိုကုန်စည်ရေးလောဘဆိတ်တွေလည်းတိုက်တာထူပါမှာပေါ့ဥပမာဟိုပစ္စည်းတစ်ခုကရန်ကုန်ပဲရောက်သေးတယ်ဒီဘက်ကမရောက်သေးဘူးရန်ကုန်နေဝေးဒီကဝေးလာတာလေသူတို့ကရခိုင်စင်းနဲ့ဝေးနေဆိုရင်လေသူတို့ကနောက်ဈေးတက်လာမယ်အလားလာတွေကိုမျောကိုပြီးမှအဲ့ဒီဒီမှာဆင်းလာတဲ့စားတောက်ကုန်စည်တွေရောလူသုံးကုန်စည်တွေရောအခုလို့တော့ဈေးတင်ဈေးတက်တာတော့မှန်ပါတယ
်ဆရာတို့ဒီအရင်ကုန်သွယ်ရေးရှိစဉ်ကနဲ့ရှင်ရင်ဘလောက်လောက်ဆုံးရှုံးမှုဖြစ်ပါသလဲရှင
်တလားမှာတော့ပုံမှန်ဒေါ်လာ60သိန်းဘူးလောက်တော့တလားမှာပုံမှန်ခေဘလူအဲ့လောက်ရှိတာပေါ့နော
်ဟုတ်
တယ်ဘုပ္ပနာအဲဒါနဲ့ကျွန်တော်ဆက်ဆက်ပြတာတော့ဒီဂျွန်လာအတွင်းမှာတော့နစနေငါတင်ကြည့်ဖို့ကျွန်တော်ဒီမော်တော်တွေစက်တခုတည်းကအစကိုထရီဘယ်လုဖြစ်ခဲ့တာပေါ့
ဟုတ်ကဲ
့ဘုံဘုံပမာဏဖြစ်ခဲ့တာပေါ့ဟု
တ်ကဲ့
ဆိုတော့ဒီလားတွေမှာလည်းကျွန်တော်တွဲမဲ့ဆိုလို့ရှိရင်ဥမာ3လဆိုရင်ဒေါ်လာ350ခုလောက်ဟိုကျွန်တော်နိုင်ငံတွေကိုမဝင်ဘူးပေါ့နော်ဟ
ုတ်ကဲ့
နိုင်ငံဆက်ဒေါ်လာတွေမဝင်လာဘူးပေါ့အဲဒီနေဆက်မှာကဒေါ်လာတကူတည်းပဲလုတာများပါလေဆိုတော့အဲ့ဒါအချို့ဒီဘက်ကကျွန်တော်နိုင်ငံမရဘူးပေါ့နော
်အဲ့
ဒါကအစိုးရဖက်ပိုင်းကျွန်တော်ဒီလူပုဂ္ဂိုလ်အနေနဲ့ကတော့ဒီအဓိကအခြေခံလူတန်းသားဖြစ်တဲ့ဟိုဟာပေါ့အလုပ်ကမတွေပေါ့အကုန်တင်ကုန်ချလုပ်ကမတွေနောက်ပြီးတော့ဆဲလေးတွေမှာနေလိုက်တာပေါ့သူတို့ကတော့ဒါရကြီးအလုံးသားလိုက်ရတယ်ပေါ့နော်သုံးလေးသားနားနေကြပြီအဲ့ဒီဘောတော့ရှိပါတယ်အဲကြံတဲ့ခါတွေကတော့ဒီခုနကဆဲလေးပိုင်ချင်တော့ပုံပြမှုထရိတ်လုပ်နေတဲ့လူကြီးတို့ကတော့ဟိုအမြင်မရတာပဲရှိမယ်ဆုံးရှုံးနေတာမျိုးလားမျိုးတော့အဲ့လောက်ထိမရှိနိုင်ဘူးလို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ပို့နေကြကုန်စီတွေပေါ့လေအဓိကတော့ဒီရေရွက်ကုန်လိုဟာမျိုးကြတော့ပြီးမှထဲမှာထုတ်လုပ်တဲ့သူတွေတော့ဟိုဘဲမှာပို့မရဘဲနဲ့ဟိုပျက်စီးကုန်တာမျိုးလေလွင့်ကုန်တာမျိုးတွေများဖြစ်ပါသလ
ားဟိုတော့ပေါ့အဲ့ဒါတော့ဟိုငါတွေငါသမားတွေဆိုရင်ငါတွေမခေါ်ရဘူးပေါ့ဗျာချက်သက်သမားတွေဆိုရင်လည်းအဲ့လိုဟိုပေးမိနာကြတော့ရှိတယ်လို့တော့ကျွန်တော်ဟေးရဆေးကြတာပါဒါကတော့ကြတာပေါ့ပြီးမှသမားအဲ့လိုဖြစ်တယ်သူတို့တွေဖုံးဆက်ကြတယ်ကနေဆက်ပြီးတော့ဖွင့်မှလည်းအဲ့ကျွန်တော်ငါတွေဒီတိုင်းဖြစ်နေတယ်အဖွင့်ကောင်းမယ်အဲ့လိုတော့သူတို့ဒီဘက်ကိုလမ်းပေးကြတာဟိုကြည့်ရတဲ့အတွက်ကျွန်တော်ဟာအဲ့လိုအဲ့ဒီဘက်မှာလည်းနည်းနည်းအခက်အခဲငါပိုင်ရှင်တယ်အဲနောက်ပြီးတော့တောက်ထူးတယ်အတိုင်းတစ်ခုကြည့်တော့ အခက်ကြီးရှိပါတယ
်ဆိုတော့ဆရာတို့တကယ်လို့ဒီနေစားဂိတ်တွေပြန်ဖွင့်လာပြီဆိုရင်တောင်းမှာပဲအခုစီစီးဟာ2ဆ3ဆဟိုအရင်ကပုံစံထက်2ဆ3ဆလောက်ဒီလပိုင်းနေတည်းမှာဖြစ်လာတော့ကုံသွေးကြီးဆရာတို့ထင်သလောက်လုံနိုင်ပါမလားဆရာတို့ဘယ်လိုမျက်မှန်းထားပါလဲ
ဟိုအပေါ်ကျွန်တော်တို့အဲ့ဒါတော့ကုံတမင်ရှင်းစီမှာသူယူနစ်အလိုက်ကတော့ဟို transport cost တဲ့တော့မပေါ်လေတော့ကျွန်ဒီကုဆောင်ရေးစင်းတော့ရတော့တာနဲ့ညာအဲ့ဒီကုံသေးသေးအပေါ်မှာပဲသူတို့သူရဲ့ခွင့်ခါကိုစင်းလို့ကိုပြေရှားပေးမယ်နောက်ဆုံးစားတုံးသူပေါ့ and you found bangladesh အမဇီတင်ပြီးတော့ရောင်းရမယ်တဘောပေါ့နော်အဲ့လိုလေးဖြစ်မှာပေါ့နော်ဒီဘက်ကုံသေးသေးကလည်းသူတိုက်တာနဲ့ရခင်သူကတကြွမဲ့လို့ဆိုရင်အခုတစ်ချက်တော့မမြတ်တော့ဘူးပေါ့ငါဘုံမြတ်နေတုံမမြတ်နေအဲ့လိုလို့ရှိမှာနောက်ကိုဘက်ကတကယ်စားလို့ယူစီဝလေးပြောအဲ့ဒီဝန်ထုံးဝန်ပုတ်ကအဲ့လိုပဲပုံချမှာပေါ့အဲ့ဒီဘောတော့ကျွန်တော်မြင်တာပေါ့နော
်ဟုတ်ကဲ
့ဟုတ်ကဲ့ပ
ါဟုတ်ကဲ့ဆရာတို့နေဆက်ကုံတော့ရတဖက်ထဲဖွင့်လို့ရပါမလားဘင်္ဂလားဒေ့ရှ်ဘက်ကဖွင့်ပါမလားဆရာ
သူတို့ကတော့သူတို့နိုင်ငံကရပါလေသူတို့နိုင်ငံခိုက်ကြတော့ဖွင့်ရပါလေအမှန်တကယ်မစင်သူတို့ကဖွင့်ထားတာတော့နည်းနည်းသာပြီသူတို့ကမကိုဗစ်ရောဂါကိုဗစ် -19 ရောဂါပိုးနည်းနည်းဟိုအပြောလာတယ်ကောင်းတယ်ဆိုတော့သူတို့ကအနေရောပါအဲ့လိုဖြစ်နေရှိတယ်တောက်နေတော့မှသူတို့ဖွင့်ဖို့ပါညာအဲ့လိုအတင်းစီကတော့ကျွန်တော်ဒီလိုနေရာလိုက်ဖွင့်ဖို့ပါညာလုံးနေတာရှိပါပြီဒါကြောင့်ဒီဘက်မှာအဲ့ဒီဘက်မှာကတ်စတိုလီရောအဲ့ဒီဘင်္ဂလားဒေ့ရှ်ဘက်မှာအော်နောက်ပြီးတော့အန်နေဇက်ကုံကြီးတွေရောတဲ့နေရောအကုန်ဖွင့်ထားပါတ
ယ်ဟုတ်ကဲ့ပါရှင်မောင်နှမ်းနေဇက်ကုံတဲ့များအတင်ဥက္ကဋ္ဌဆရာဦးအောင်မြင့်သိအထူးပဲကျေးဇူးတင်ပါတယ်ရှင
်မတင်ကြီးတိုင်းစီစဉ်တင်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြကြရပါရှင်အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်အလှည့်ရောက်ပါပြီဂျပန်နိုင်ငံတိုကျိုမြို့တော်ဂင်ဇာရက်ကပြာခမ်းတစ်ခုမှာလုပ်တဲ့ပကြီးပြပွဲမှာမြန်မာနိုင်ငံကလက်ရှိဖြစ်နေတဲ့အခြေအနေတွေကိုထင်ဟပ်စေတဲ့ပကြီးကားတချို့ကိုလည်းပြသခဲ့ပါတယ်ဘလို့ပကြီးကားမျိုးတွေကိုပြသခဲ့တယ်ဆိုတော့ကိုရောမတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်တက်မှာတင်ပြပေးပါပါ
မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတချို့ကိုရေးဆွဲထားတဲ့ပကြီးကားတွေပြသတဲ့ပြပွဲတစ်ခုကိုဂျပန်နိုင်ငံတိုကျိုမြို့တော်ဂင်ဇာအရက်ကပြခန်းတစ်ခုမှာသတင်းတစ်ပတ်ပြသခဲ့ပါတယ်။အပျော်ရမ်းပကြီးဆရာမမတ်တနာညွန့်ရေးဆွဲတဲ့ပကြီးကား73ချက်ကိုစက်တင်ဘာ19ရက်နေ့ကနေသတင်းတစ်ပတ်ပြသခဲ့တာပါ။ဒီပကြီးပြပွဲဘယ်လိုဖြစ်လာသလဲဆိုတာကိုမတ်တနာညွန့်ကိုမေးကြည့်ပြပါတယ်။
ဒီမှာဒီဂျပန်မှာပကြီးစီစီပကြီးကိုဆွဲလာတာအခုဆို3နှစ်ရှိပြပြီ။ပကြီးပြပွဲကိုလုပ်ဖြစ်တာကဒီ2ခေါက်ရှိပြီပေါ့နော်ဒီတစ်ခေါက်ကတူတရက်တစ်ခေါက်ပေါ့အဲညမတစ်ယောက်ရဲ့ဟိုဘယ်လိုပြောမလဲဆိုလိုပကြီးပြပွဲတော့မဟုတ်ဘယ်နဲ့ညမသွားနေတဲ့ဒီပကြီးတင်တန်းကဆရာမတွေပကြီးတင်တန်းသားတွေပေါင်းပြီးတော့ပြပွဲလုပ်တဲ့ဟာပါပေါ့နော်ညမကပုံမှန်ဆိုလို့ရှိရင်တရိတ်ဆန်ပုံလေးကိုဆွဲရတာသဘောကျပါတယ် wildlifeanimals အလိုမျိုးဆွဲရတာသဘောကျပေမဲ့အဲဒီနှစ်ကတော့နှစ်လပိုင်းကနေစပြီးတော့ဒီမြန်မာပြည်မှာလည်းဒီအရေးခင်ဖြစ်သွားတဲ့အတွက်ကြောင့်ဒီနှစ်လပိုင်းကနေစပြီးတော့မြန်မာပြည်အကြောင်းရေတကယ်အဖြစ်ပြက်တွေကိုပဲမူတည်ပြီးတော့ဒီပကြီးဆွဲဖြစ်ပါတယ်ဒီတစ်ခေါက်ပြောင်းဝင်မှာတော့မြန်မာပြည်ဟာဘယ်လိုပြောမလဲဟိုကောင်းစင်ထားပြီးတော့ပကြီးပေါင်း73ချက်အရေးဆွဲပြီးတင်ပြနိုင်ခဲ့ပါတယ်ပေါ့နော်
ပကြီးပြပွဲမှာပြသဖြစ်တဲ့ပုံအများစုကဆရာနာသိမ်းပြီးတဲ့နောက်ပိုင်းဖြစ်နေတဲ့အခြေအနေတွေကိုထင်ဟပ်တဲ့ပကြီးကားတွေဖြစ်ပါတယ်
။မြမရဲ့ယူခံယူချက်ကပေါ့နော်ပထမဆုံးစတင်ဒီပကြီးမြမပြည်အောင်ပကြီးကားတွေကိုဆွဲတော့ငါဘယ်လိုမျိုးပုံစံနဲ့ဆွဲခဲ့တာလဲဆိုတော့အဓိကကဒီအရေးကြီးပြီးသွားလို့ရှိရင်ဒီအမတ်တရအနေနဲ့ထားခဲ့ခြင်းနဲ့အမတ်တရအနေနဲ့တခုခုဒီပကြီးကားတွေကိုအိမ်မှာထားခြင်းနဲ့ထားခြင်းနဲ့အခါကျလို့ရှိရင်အရန်ဒီမောင်ကြနေတဲ့ပုံစံမျိုးမဟုတ်ဘဲနဲ့ပုတ်ပုတ်ပါပါနဲ့ငါတို့ဒီအရေးခင်မှာပါဝင်ခဲ့ပါလားဆိုတဲ့ဟာကိုဟိုဘယ်လိုပြောမလဲအမတ်တရားဖြစ်နိုင်တဲ့ပကြီးကားမျိုးဆွဲခဲ့ခြင်းတာကအစာပိုင်းတော့ပါပေါ့နော်အဲ့ဒါကြောင့်ပုတ်ပုတ်ပါပါလေးတွေကိုဆွဲထားပါတယ်ဘယ်လိုပုံလဲဆိုညီမ ကြောင်လေးတွေရဲ့ခွေးလေးတွေရဲ့ကလက်သုံးချောင်းထောင်ထားတဲ့ပုံစံဘယ်လိုပြောမလဲချစ်စရာပုံလေးပေါ့နော်အဲ့လိုမျိုးပုံဖော်ပြီးလဲဆွဲခဲ့ပါတယ်ဒါပေမဲ့နောက်ပိုင်းကျတော့ဒီလိုမျိုးဒီအခြေခင်အခြေအနေတွေကလည်းတဖြည်းဖြည်းနဲ့ဟိုတက်လာတော့ဘယ်လိုပုံဆွဲပြလဲဆိုတော့ဟိုနှစ်နှစ်နှစ်နှစ်နှစ်ရဲ့ဒီစူးလေးဖေးရမှာလူတွေအများကြီးစုံနေတဲ့ပုံရဲ့အဲအဲ့ဒါပြီးတော့ဒီမိုးကုတ်ကဖေးရမှာဆလုံးအခြေခြေနဲ့ပေါ့နော် We want democracy ဆိုတဲ့ဟာကိုဒီရေးခဲ့တာကိုလေအဲ့ဒါကိုလေရေးဆွဲဖြစ်ပါတယ်အဲ့ဒါတွေကတော့တော်တော်ကြီးတဲ့ကာအကြီးပကြီးကာအကြီးမှရေးခဲ့တာပေါ့နော်အဲ့ဒါပြီးတော့နောက်တစ်ခုအထင်ကြီးအနေနဲ့ရေးခဲ့တာက Miss Universe မှာဝင်ပြိုင်ထားတဲ့အဲချင်းဝိဆုံလေးနဲ့ Pray for Myanmar ဆိုပြီးခြင်ထားတဲ့ပုံလေးကိုလေအဓိကရေးဆွဲခဲ့ပါတယ်အဲ့ဒါပြီးတော့နောက်တစ်ခုပြောရမယ်ဆိုရင်နောက်တစ်ခုကတော့ဟိုပါပေါ့နော်လေးလပိုင်းမှာမြန်မာပြည်နှစ်ကူတကြရှိတယ်အဲ့ဒီမှာဟိုတော်တော်များများဗုဒ္ဓဘာသာတွေကအတာအူးကိုရေးထိုးပြီးမဲ့ဒီနှစ်ကတော့ထူးထူးခြားခြားပေါ့နော်ဒီအတာအူးပုံမှာလက်သုံးချောင်းဆွဲတဲ့ဟာကအဓိကအထင်ကြီးဖြစ်ခဲ့တာကြောင့်မလို့အဲ့ဒီလက်သုံးချောင်းဆွဲထားတဲ့အတာအူးပုံစံကိုလည်းဆွဲခဲ့ပါတယ်အဲ့ဒါဒီကတော့အဓိကဒီဘယ်လိုပြောမလဲဟိုမြန်မာပြည်ရလူတွေရောဂျပန်လူမျိုးဧည့်သည်တွေရောစိတ်ဝင်စားကြတဲ့ပစ္စည်းတွေပေါ့နော်ဟုတ်အဓိကကတော့အဒီပစ္စည်းတွေပါပဲ
ပကြီးပြဝဲမှာပြသခဲ့တဲ့ကားတွေထဲမှာမထင်မှတ်ပဲအများစိတ်ဝင်စားမှုရခဲ့တဲ့ပကြီးကားတစ်ချက်လည်းပါပါတယ်တဲ့
ကိုဗစ်ဖြစ်တဲ့အချိန်မှာမြန်မာပြည်မှာကိုဗစ် wave peak ဖြစ်သွားတဲ့အချိန်မှာပေါ့နော်အောက်ဆီဂျင်စောင့်နေတဲ့တန်းစီနေတဲ့ကောင်မလေးတယောက်ဒီမိုးရမိုးရေထဲမှာထီးဆောင်ပြီးတော့ဒီလိုမျိုးပေါ့နော်အောက်ဆီဂျင်အောက်ဆီဂျင်စောင့်နေတဲ့ကောင်မလေးတယောက်ပုံလည်းဆွဲထားပါတယ်အဲတကယ်တော့ဒီအဲ့ဒီပကြီးကားကိုဆွဲတော့ကမြန်မာဖျားနေတဲ့အချိန်ပေါ့နော်အဖျားနေတဲ့အချိန်မှာအဖျားမတက်ခင်အမြန်ဆွဲတာရေပြီးတော့ဒီပြပွဲမရောက်ခင်နှစ်ရက်အလိုမှာပေါ့နော်ဒီမြင်စေခြင်းနဲ့သိစေခြင်းနဲ့မြန်မာပြည်မှာဒီလိုချင်းနေပြီးရှိနေပါလေဆိုတဲ့ဟာကိုပြခြင်းလုံးဟိုမပီးပီးအောင်အမြန်ဆွဲရတဲ့ပကြီးကမလို့တော့ဘယ်လိုလဲနည်းနည်းအကျန်းဆန်နေပေါ့နော်ဒါပေမဲ့အဲကြောင့်လူတွေတော်တော်များများစိုက်မယ်မထင်ဘူးဆိုပြီးထင်ထားခဲ့တာဒါပေမဲ့အဲ့ဒီပကြီးကလေးကအရန်ဘယ်လိုပြောမလဲလူစိတ်ဝင်စားအရန်ခံရပြီးတော့ဟိုဈေးတွေပါလာမေးတဲ့သူတွေလည်းရှိပါတယ်ဒါပေမဲ့ညီမကတော့ဈေးတွေပါလဲသတ်မှတ်မထားသေးရတာကြောင့်အဲမရောင်းခဲ့ဝင်နေဒီတိုင်းကို့အတွက်မှတ်တရဆိုပြီးတော့ခြံထားခဲ့တာပေါ့နော
်ဒီအခုလိုမျိုးဂျပန်နိုင်ငံမှာတိုကျိုမြို့မှာဒီမြမအရေးလက်ရှိမြမနိုင်ငံမှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပကြီးပြပွဲကိုလုပ်တဲ့အတွက်ကြောင့်မို့လို့ဒီပကြီးပြပွဲကနေပြီးတော့ကောဂျပန်လူမျိုးတွေကိုမြန်မာပြည်မှာဖြစ်နေတဲ့အခြေအနေတွေသိသွားအောင်လို့ဘယ်လောက်အထိလုပ်နိုင်ခဲ့တယ်လို့ရောပြောနိုင်ပါလဲရှင့်
ဟုတ်ညီမတို့ရဲ့ပကြီးပြပွဲကအကြီးတော့မဟုတ်ဘူးပေါ့နော်ဒါပေမဲ့ဒီဂျပန်မှာဆိုလို့ရှိရင်တော့နာမည်ကြီးရက်ကွက်မှလည်းရှိတယ်ပြီးတော့တခြားညီမရဲ့တနေချင်းအသည့်တနေချင်းတွေရောတခြားဒီပြပွဲကျင်းပတဲ့ပြပွဲဝင်သူတွေရဲ့ဒီအသည့်မိတ်ဆွေတွေရောတော်တော်များများဒီတပတ်အတွင်းမှာလာကြပါတယ်အဲ့လာကြလို့ရှိရင်တော်တော်များများကဒီဟိုကိုယ့်အသည့်မိတ်ဆွေရဲ့ဒီပကြီးကားမဟုတ်ပေမဲ့ဒီမြန်မာပြည်ရဲ့ပကြီးကားတွေကိုမြင်လို့ရှိရင်ဟိုစိတ်ဝင်တစားနေပေါ့နော်ဟိုဘလိုဟာကိုရေးထားတာလဲဆိုပြီးတော့မိစားတဲ့သူတွေလည်းရှိပါတယ်။အဲတချို့တွေဆိုလို့ရှိရင်အစကနေဒီမြန်မာပြည်အကြောင်းသိနေရဆိုတော့ဒါဒီမြန်မာပြည်ရဲ့ဒီအရေးတော်ပုံအကြောင်းကိုရေးထားတာပေါ့နော်ဆိုပြီးတော့စကားပြောစားတဲ့သူတွေလည်းရှိပါတယ်။ဒါကြောင့်မို့လို့ဒီတပတ်အတွင်းမှာပေါ့နော်အများကြီးကြက်ကြက်ပြင်းပြင်းနေမဟုတ်ကျင်အောင်မှာလေဒီမြန်မာပြည်အကြောင်းဟိုထဲထဲဝင်ဝင်မသိတဲ့ဂျပန်အသည့်တော်တော်ဂျပန်လူမျိုးတော်တော်များများကိုဒီမြန်မာပြည်အကြောင်းကိုဟိုတိလာအောင်စိတ်ဝင်စားအောင်ရှင်းပြနိုင်ငယ်အဲဒါလို့ညီမကတော့ယုံကြည်ပါတယ်ဟုတ
်ပြပွဲမှာပကြီးကားတချို့ကိုရောင်းခဲ့ရပြီးတော့ရတဲ့ငွေတွေကိုပကြီးကားဝယ်သူတွေရဲ့ဆန္ဒအတိုင်းလှူခဲ့တယ်လို့လည်းအပြော်ရမ်းပကြီးဆရာမမတ္တနာညွန်ကပြောပါတယ
်အဓိကကတော့ဟိုဝယ်သွားတဲ့သူကဘလူနီယာထည့်စင်လေဆိုတာကိုမေးကြည့်ပါတယ်။အမလေးပြီးတဲ့အချိန်မှာ CDM ထည့်မလားဒါမှမဟုတ်လို့ရှိရင် CB ဆောင်ထည့်မလားဒါမှမဟုတ်လို့ရှိရင်တစားနေရထည့်မလားအဓိကတော့ဒီဝယ်ပေးတဲ့သူရဲ့ထည့်ခြင်းနေရာကိုအဲဥစားပေးပြီးတော့အဲ့ဒီအဖွဲ့အစည်းလေးကိုထည့်ပါတယ်
။ဂျပန်နိုင်ငံတိုကျိုမြို့တော်ဂင်ဇာအရက်ကပြာခန်းတစ်ခုမှမြန်မာနိုင်ငံဆိုင်ရာပကြီးကားတွေကိုပြသခဲ့တဲ့အပျော်ရမ်းပကြီးဆရာမမတ္တနာညော့ဖြစ်ပါတယ်။မြန်မာနိုင်ငံအတွက်ရမွန်ငွေရှာနိုင်တဲ့ပကြီးတွေဆက်ဆွဲနေမှာဖြစ်တယ်လို့အွန်လိုင်းကအပါအဝင်ပကြီးပြပွဲတွေကိုလည်းအခြေအနေပေးရဆက်လုပ်သွားမယ်လို့သူကပြောပါတယ်ရှင်။ဒီမှာဆုမြတ်ပါမှာ။
ဂျပန်နိုင်ငံပကြီးပြပွဲမှာမြန်မာနိုင်ငံနဲ့ရဲ့လက်ရှိအခြေအနေကိုထင်ဟပ်စေတဲ့ပကြီးလေးတွေကိုပြသွားတဲ့အကြောင်းမတ်စုမြတ်မွန်ကဘလော့ဂါတွေပြောစမြတ်အစီအစဉ်မှာတင်ဆက်ပေးခဲ့တာပါရှင်။ဒီအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဘလော့ဂါနဲ့စီးပွားရေးကန္တာတွေကိုအစီအစဉ်တွေကိုတနင်္လာနေ့ညနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေမှာစောင့်မျှော်နားဆင်နိုင်ပါတယ်။အခုတော့အပီပီဆိုင်ရာလေးချောင်းပြပွဲအကြောင်းကိုတင်ပြပေးပါရစေ။တရုတ်နိုင်ငံမှာအပီပီဆိုင်ရာလေးချောင်းပြပွဲကိုကျင်းပခဲ့ပါတယ်။အနာဂတ်မှာအသုံးပြုဖို့အတွက်ရည်ရွယ်ထားတဲ့စစ်လေရင်တွေနဲ့လျှက်စစ်စွမ်းရည်သုံးလေရင်တွေကိုပြသထားတာပါ။တခါမိုးပေါ်မှာလည်းပြန်နိုင်တယ်လို့လမ်းတွေပေါ်မှာပါမောင်းနေနိုင်တဲ့တရုတ်နဲ့ဩစတြေးလျကုမ္ပဏီတွေပူးတွဲထုတ်လုပ်ထားတဲ့နောက်ဆုံးပေါ်မိုးပြန်ကားကိုပါမိတ်ဆက်ပေးခဲ့တာဖြစ်ပါတယ်။ကဘာကြီးပူနွေးမှုကိုဖြစ်စေတဲ့ဖန်လုံးအိမ်ဓာတ်ငွေထုတ်လုပ်မှုတွေရှော့ချရေးကဘာတဝမ်းမှာအားထုတ်ကြိုးပမ်းနေကြချိန်မှာလျှက်စစ်စွန့်ရင်သုံးရင်တွေကိုလည်းအခုလိုပဲကြဲကြဲပြန့်ပြန့်နဲ့တီထွင်ထုတ်လုပ်လာကြတာဖြစ်ပါတယ်။ AP သတင်းတပုတ်ကိုအခြေခံပြီးတော့မနန်းလောင်ကပြောပြပေးမှာပါ။
တရုတ်နိုင်ငံကွမ်တောင်းပြည်နယ်ထဲကဇူဟိုင်းမြို့မှာအော်တိုဘားလာဆာမိုင်အထိတရုတ်နိုင်ငံရဲ့အကြီးဆုံးလေကြောင်းပြပွဲတရကျင်းပခဲ့ပါတယ်။ Stealth Jet တိုက်လေယာဉ်တွေကိုလည်းပြပွဲမှာပြသထားတာကိုတွေ့ရပါတယ်။ဒီပြပွဲမှာတော့တရုတ်ပြည်တွင်ထုတ်လေကြောင်းပြတ်နေဆိုင်ရာအဆင့်မြင့်နည်းပညာတွေကိုအဓိကပြသထားတာဖြစ်ပါတယ်။အဝေးထင်း drone ယာဉ်တွေကိုပါတိုက်ခိုက်တဲ့ GJ-11 Stealth တိုက်လေယာဉ်လိုစစ်ဘက်3လေယာဉ်တွေနဲ့ J-16D လက်စစ်ဓာတ်အသုံးစစ်လေယာဉ်တွေကိုလည်းတွေ့ရပါတယ်။ဒါပေမဲ့လည်းတရုတ်လေတပ်မှာထုတ်လုပ်နေတဲ့ဆိုပြီးတော့လူပြောများနေတဲ့ H-20 လို Stealth ဘုံးကျဲလေယာဉ်နဲ့ဆိုင်တဲ့သတင်းတွေတော့ဒီပွဲမှာမကြားရပါဘူ
း။
ဒီယာဉ်တွေကတရုတ်ချစ်ဖက်လေယာဉ်တွေထဲမှာအဆင့်မြင့်ဆုံးဖြစ်ပါတယ်။ကျွန်တော်တို့နိုင်ငံရဲ့နောက်ဆုံးပေါ်အဆင့်မြင့်နည်းပညာတွေကိုပြသထားတာပါ။နိုင်ငံတော်ကာကွယ်ရေးအတွက်ကောကဘာကိုလွှမ်းမိုးထားနိုင်ဖို့အတွက်ပါ။တိတ်ကိုစိတ်လုံရှားစရာကောင်းတဲ့နည်းပညာတွေလည်းဖြစ်ပါတယ်။နည်းပညာတွေဆက်ပြီးအဆင့်မြင့်လာမယ်ဆိုရင်တရုတ်ရဲ့အင်အားလည်းပိုကြီးလာပါလိမ့်မယ်။ကျွန်တော်ကတော့တရုတ်နိုင်ငံအတွက်သိက္ခိုလ်ဂုဏ်ယူမိပါတယ်
။ပြပွဲလာသူတွေအနေနဲ့စစ်လေရင်တွေကိုရမကခီးတဲ့တင်လေရင်တွေကိုလည်းအနီးကလေ့လာကြည့်ရှုနိုင်ကြပါတယ်။ဒီပွဲမှာတော့တန်ရှင်စွမ်းအင်တွေကိုရာသီးတန့်တုံဆွဲမဲ့အနာဂတ်အစီအစဉ်တွေကိုလည်းမိတ်ဆက်ထားပါတယ်။တရုတ်ဝမ်ဖန် Aviation ကုမ္ပဏီကထုတ်လုပ်ထားတဲ့လျက်စင်နဲ့ရောလောင်စာနဲ့ပါနှမျိုးသုံးပြီးတော့မောင်းနေနိုင်တဲ့ DA-40EP hybrid လေယာဉ်ကတော့လျှက်စစ်စွမ်းအင်နဲ့ဆိုရင်မိနစ်30အထိပြန်တန်းနိုင်တယ်လို့ကုမ္ပဏီကပြောပါတယ်။လောင်စာစီနဲ့ဆိုရင်တော့9နာရီအထိပြန်တန်းနိုင်တယ်လို့တစ်ချိန်ထဲမှာလေယာဉ်ထဲကဘက်ထရီကိုပါတဘာတဲ့အာသွင်ပေးနေတာကြောင့်လေယာဉ်အချိန်ကြာကြာပို့ပြီးတော့ပြန်တန်းနိုင်တယ်လို့လည်းဖော်ပြထားပါတယ်။
新能源航空技术发展路线呢，是新能源航空技术的是一个必然的发展趋势。
ဒီလေယာဉ်ကတော့ C နဲ့ရောလက်စစ်နဲ့ပါမောင်းနှင်လို့ရတဲ့ Petrol Electric Hybrid လေယာဉ်ဖြစ်ပါတယ်။အောင်မြင်မြင်စမ်းသပ်ပြန်တန်းပြီးပါပြီ။ဒီလေယာဉ်ကိုအခြေခံပြီးလက်စစ်စွမ်းတစ်ခုတည်းကိုပဲစီးသန့်သုံးပြီးပြန်တန်းနိုင်မဲ့လေယာဉ်ကိုဆက်ပြီးစူးစမ်းတီထွင်သွားမှာပါ။လေကြောင်းပြန်တန်းရေးကဏ္ဍမှာသန့်ရှင်းစွမ်းအင်တွေသုံးဆွဲနိုင်ဖို့ကမ္ဘာတစ်ဝက်တီထွင်အထောက်နေကြတာဖြစ်ပါတယ်။ဒီနေရာမှာတရုတ်နိုင်ငံအတွက်ရောကမ္ဘာကြီးအတွက်ပါကျွန်တော်တို့ကုမ္ပဏီကပါဝင်ဆောင်ရွက်သွားမှာဖြစ်ပါတယ်။
နောက်ထပ်တန်ရှင်စွမ်းအင်တီတန်3လေယာဉ်ကတော့ Zipan X2 ဖြစ်ပါတယ်။လူနှစ်ယောက်တင်ဆောင်နိုင်တဲ့ဒီလေယာဉ်ကအလေးချိန်ကီလို100အထိတင်နိုင်ပြီးတော့အလျား4.69မီတာ၊အနံ4.68မီတာနဲ့အမြင့်ကတော့3.36မီတာရှိပါတယ်။တနအီကို80မိုင်အထိအမြန်ဆုံးမောင်းနှင်ပြန်တန်းနိုင်တယ်လို့ဘက်ထရီကိုအပြည့်တွင်ထားရင်တော့35မိနစ်အထိမောင်းနိုင်ပါတယ်။
优势在于它是纯的零排放，没有二氧化碳排放，那可以对我们整体的环境都是没有污染的纯绿色的一个。
ဒီလေယာဉ်ရဲ့တိတာထင်ရှားတဲ့အားသာချက်ကတော့ကာဗွန်နိုက်အောက်ဆိုက်လုံးဝမထွက်တဲ့အချက်ဖြစ်ပါတယ်။ဒါကြောင့်သဘာဝပတ်ဝန်းကျင်အတွက်လည်းကောင်းတယ်လို့လေထုညဉ့်ညမ်းမှုလည်းမဖြစ်စေဘဲခရီးထွက်နိုင်တဲ့နည်းလမ်းတစ်ခုလည်းဖြစ်ပါတယ်။နောက်ပြီးတော့အဲ့ဒီလေယာဉ်ထဲမှာ smart application လည်းထည့်ထားပါတယ်။ဥပမာဆိုရင်သူ့အလိုလိုအော်တိုမောင်းနေနိုင်တဲ့စနစ်ကြောင့်လေယာဉ်အတက်အစင်းမှာခလုတ်ကလေးနှိပ်ပေးလိုက်ဖို့ပဲလိုပါတယ်
။တရုတ်အစိုးရကအမာရိုဂျီ၆ပန့်ပေးထားတဲ့တရုတ်လက်စစ်ကားကုမ္ပဏီ Zipan ကလည်း HD Aero ကုမ္ပဏီနဲ့ပူးပေါင်းပြီးလေခွင်အားဆိုင်ရာနည်းပညာကိုမော်တော်ကားနည်းပညာနဲ့ပေါင်းစပ်ဖို့ကြိုးပမ်းနေပါတယ်။တရင်ကတော့လမ်းပေါ်မှာဆိုရင်60ရာခိုင်နှုန်းမောင်းနေပြီး100ရာခိုင်နှုန်းလောက်ပြန်တန်းနိုင်အောင်ရည်ရွယ်ထားတယ်လို့ကုမ္ပဏီကပြောပါတယ်။
正在着力研发下一代的一个飞行汽车，到时候是一款真正能飞。
老德斯也奶奶，那干嘛都没模变咖喱地圈透露破细吧嘞？ လမ်းမပေါ်မှာပါမောင်းနေလို့ရအောင်အဲ့ဒီချိန်မှာဘေးနေလဲပါပါလိမ့်မယ်တကယ်မိုးပြန်ကားဆစ်ဆစ်ဖြစ်မှာပါအခုလောလောဆယ်မှာအစီအစဉ်ကတော့လမ်းပေါ်မောင်းမှုအတွက်60ရာခိုင်နှုန်းလေထဲပြန်တမ်းမှာက10ရာခိုင်နှုန်းပါအရက်သားတွေလေဟာနဲ့အသုံးပြုနိုင်မှုသက်ဆိုင်ရာမူဝါဒတွေတိုးတက်ပြောင်းလဲလာမယ်ဆိုရင်တော့ပြန်တမ်းချိန်တွေလည်းတိုးလာမှာပါနောက်ပြီးတော့ဘက်ထရီနည်းပညာတွေကိုအဆင့်မြင့်လာကြမယ်ဆိုရင်လေသူ့ကိုတစ်ခါအားသွင်းထားရုံနဲ့အချိန်ကြကြအသုံးပြုနိုင်မှာဖြစ်ပါတယ
်အခုတော့အဲ့ဒီစိတ်ကူးတွေကိုတရုတ်နဲ့ဩစတြေးလျကုမ္ပဏီတို့ပူးပေါင်းပြီးတော့စတင်အသက်သွင်းဖို့ကြိုးပမ်းနေကြပါပြီ Pegasus International Group ကုမ္ပဏီကတရုတ် Dofu Group နဲ့တွဲပြီးတော့မိုးပြံကားတစ်စင်းကိုတီထွင်လိုက်ပါတယ် The Pegasus Flying Vehicle မိုးပြံကားကိုလည်းတရုတ်လေးချောင်းပြပွဲမှာပေါ်ထုတ်ခဲ့တာပါ
这款产品呢它本身有两套独立的操作系统在空中它有一套独立的操作系统空中的
Zoom operation system 的库巴巴的这库巴里面把变成木呢然后这库巴蓝宝马毛能不吧这里是那库巴这库呢这库变成那么比较薄蓝宝马所以呢也毛啊 steering 过天壁啊的路里面嘛所以呢里面过水电来用吧但你也得给呢引匹巴的把马谁不这样洗薄
Pegasus မိုးပြံကားဟာတောင်လိုက်အတက်အစင်လှုပ်လို့ရတဲ့ပထမဆုံးယင်ဖြစ်တယ်လို့ကုမ္ပဏီဥက္ကဋ္ဌရန်ကပြောပါရယ်အမြင့်ဆုံး2625ပေလောက်ကနေပြန်တန်းနိုင်တယ်လို့လည်းပြောပါရယ်အားအပြည့်ဖြည့်ထားမယ်ဆိုရင်တော့တနအီကို69မိုင်ထိအမြန်ဆုံးပြန်တန်းနိုင်တယ်လို့မိုင်ပေါင်း280အထိသွားနိုင်တယ်လို့လည်းပြောပါရယ်လမ်းပေါ်မှာဆိုရင်တော့တနအီကို85မိုင်အထိအချိန်မြင့်မောင်းနေနိုင်ပါတယ်ဒါပေမဲ့လည်းဒီရင်ကပြပွဲမှာတွေ့ရတဲ့အခြားရင်တွေလိုတန့်ရှင်းစွာရင်တုံးနိုင်တဲ့ရင်မျိုးတော့မဟုတ်ပါဘူး။ဒီရင်မှာတမယိုးကြလောင်စာစီတွေကိုပဲတုံးထားပါတယ်။ခရီးရှည်ပြန်သားနိုင်ဖို့ဆိုရင်တော့လက်စစ်စွန့်အင်နဲ့မလုံလောက်တဲ့အတွက်လောင်စာစီကိုရွေးချယ်ရတာဖြစ်တယ်လို့ကုမ္ပဏီဥက္ကဋ္ဌရန်ကပြောပါရယ်။2029နိုဝင်ဘာလမှာကျင်းပဖို့ရထားတဲ့ဒီလေးချောင်းပြပွဲကိုကယောကာကြောင့်ဒီနှစ်ကြမှကျင်းပရတာဖြစ်ပြီးတော့စက်တင်ဘာ28ရက်နေ့ကနေအောက်တိုဘာ3ရက်နေ့အထိကျင်းပရလဲဖြစ်ပါတယ်။ကျမအနောက်လာပ
ါ UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UA Mobile App အသစ်ကို Smartphone တွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA American တိုင်းအင်ကာနဲ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြတာပါအခုတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင်
အရှေ့တောင်အာရှနိုင်ငံများအတင်အာဆီယံရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ရဲ့ဂျိုးပန်းမှုတွေမှာစစ်တပ်ဘက်ကအပြုသဘောတုံ့ပြန်မှုမရှိကြောင်းမြန်မာရေးတည်တာတဲ့တိုးတက်မှုမရှိကြောင်းအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကသတင်းစာရှင်းလင်းပွဲမှာပြောပါတယ်တင်းနှင်းလာနေကလုတ်တဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲအပြီးလုတ်တဲ့သတင်းစာရှင်းလင်းပွဲမှာအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူရီကအခုလိုပြောဆိုသွားတာဖြစ်ပါတယ်မြန်မာနိုင်ငံရင်ဆိုင်နေရတဲ့အကြက်တဲကိုဖြေရှင်းဖို့စစ်ကောင်စီအနေနဲ့အာဆီယံအထူးတန်တမန်နဲ့ပူးပေါင်းဆောင်ရွက်ဖို့ညှင်းဆန်မယ်ဆိုရင်ဒီလအတွင်းမှာကျင်းပဖို့ရှိတဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာမြန်မာအနေနဲ့ဖဲထုတ်ခံရနိုင်တယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးကလည်းတင်းနှင်းလာနေမှာသတိပေးပါတယ်မြန်မာအပါအဝင်အာဆီယံဖွဲ့ဝင်10နိုင်ငံလုံးကအထူးတန်တမန်အဖြစ်ဘရူနိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးအီရာဝန်ယူဆပ်ကိုဩဂုတ်လကသဘောတူရွေးချယ်ခဲ့တာပါသူအနေနဲ့မြန်မာနိုင်ငံကိုတွားရောက်နိုင်ဖို့မြန်မာစစ်ကောင်စီနဲ့ညှိနှိုင်းနေဆဲပဲလို့သတင်းတွေထွက်ပေါ်နေပါတယ်မြန်မာနိုင်ငံမှာအကူအညီလိုအပ်နေသူတွေထံကိုလူသားချင်းစာနာမှုအကူအညီတွေပေးသူတွေအဟန့်အတားမရှိဘေးကင်းလုံခြုံစွာတွားရောက်နိုင်ရေးအတွက်သက်ဆိုင်ရာဘက်အားလုံးကဆောင်ရွက်ပေးဖို့ကုလသမဂ္ဂကတင်းနှလာနေမှာတောင်းဆိုလိုက်ပါတယ်နိုင်ငံတွင်းဒေသတွေမှာတိုက်ပွဲတွေပြင်းထန်ပြီးလုံခြုံရေးအခြေအနေမတိမငြိမ်ဖြစ်နေတဲ့အတောအတွင်းလူသားချင်းစာနာထောက်ကူမှုဆိုင်ရာအခြေအနေတွေကလည်းယိုယွင်းဆိုးရွားနေတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်အမှုမစစ်ဆေးပဲလေးလာကျော်ထိမ့်သိမ်းခံထားရတဲ့အမေရိကန်သတင်းစာဆရာဒန်နီဖင်စတာဟာနောက်ထပ်ရာဇဝတ်မှုတစ်ခုနဲ့ထပ်မံဆွဲဆိုခံရတယ်လို့သူ့ရဲ့ရှင်းလင်းကပြောပါတယ်ရန်ကုန်အခြေစိုက် Frontier မြန်မာရဲ့အမှုဆောင်အယ်ရီတာဒန်နီကိုအာဏာပိုင်တွေကမတရားအသိဥပဒေနဲ့ထပ်မံဆွဲဆိုတာဖြစ်ပါတယ်
ဒ ကျေးဇူးတင်ပါတယ်ရှင်မြန်မာနိုင်ငံတကာသတင်းအချင်းချုပ်ကိုမတ်တန်ကြီးထက်ကပြောပြပေးကြတာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်မှုက9ရက်မှမှာအတန်နဲ့ရုပ်အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Dan Darrell Smith တို့ဖြစ်ပါတယ်ဒီမနေ့ဗီဒီယို VOA အစီအစဉ်တွေကိုလိုင်းနိုမီတာ2440နဲ့51လိုင်းလမ်းမီတာ190တို့ကနေတင်ဆက်ပေးကြတာပါတောက်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်နဲ့အမျိုးမျိုးကကင်းဝေးကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မခင်မျိုးသက်ပါThis program